Welcome to the Voice of America in Burmese.
Mingla mne kimashe. Washington Bureau of VOA American တန်ကနေ2018ခုနှစ်ဖေဖော်ဝါရီလ18ရက်စနေနေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ2432နဲ့49ရုကနေဓာတ်ရိုက်ထုတ်လင်းသွားမှာပါရှင်။ဒီမှာအင်ဂျင်နိုင်ပ
ါမင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ခင်းတွေကိုကိုဝင်းမင်းနဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါ။2016သမရယူကော့ပွဲမှာဝင်နောက်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ပထမအတုရုရှားနိုင်ငံသား73ယောက်ကိုအမေရိကန်စုံလွှမ်းစစ်ဆေးရေးမှုကဆွဲချက်တင်လိုက်ပါတယ်။ရခိုင်ပြည်စစ်စင်ရေးကိုကိုယ်ကဲခဲ့တဲ့ဗိုလ်ချုပ်မော်မောင်စုကိုကနေဒါကတန်ခတ်အရေးယူမှုချမှတ်လိုက်ပါတယ်။မြန်မာနိုင်ငံကိုပြန်ပို့မဲ့ဒုက္ခသည်8000ကျော်စီးရင်ကိုဘင်္ဂလားဒေ့ရှ်ကနေမြန်မာနိုင်ငံကိုပေးပို့ထားပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းပြရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။ရခိုင်အရေးလွတ်လပ်တဲ့စုံစမ်းရေးကော်မတီဖွဲ့ဖို့မြန်မာနိုင်ငံကိုရောက်ရှိနေတဲ့ EU ဥရောပပါလီမန်အမတ်တွေကတောင်းဆိုလိုက်ပါတယ်။
ခတ်ခါမလဲနဲ့မြစ်တရခိုင်တောင်းဆိုနေတဲ့ကာလတစ်ခုရှိပါတယ်။အဲ့ဒါကဘာလဲဆိုတော့ Independent Investigation လွတ်လပ်သောစုံစမ်းစစ်ဆေ
းဒါကတော့ EU အမတ်အဖွဲ့ကိုယ်စားလှယ်ခေါင်းဆောင်ကဘာသာပြန်ကနေတဆင့်ပြောသွားတာပါ။သတင်းစီစဉ်နောက်ပိုင်းမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။ဒါအပြင် NCA ကိုနောက်ထပ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့နှစ်ဖွဲ့လက်မှတ်ရေးထိုးလိုက်တာဟာငြိမ်းချမ်းရေးဖြစ်စဉ်ကိုတကယ်ပဲအထောက်အကူပြုမပြုသုံးသပ်တင်ပြချက်ကိုလည်းနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာတော့အမျိုးသမီးကဏ္ဍနဲ့သိပ္ပံနဲ့နည်းပညာအစီအစဉ်တို့ကိုကြားမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ကပြောပြပါအောင်ရှင်
။2016ခုနှစ်အမေရိကန်သမ္မတယူကော့ဘွဲကိုဝင်နောက်ခဲ့တာမှာနောက်ွယ်ကလှုပ်ဆောင်ခဲ့တယ်လို့ဆိုတဲ့ရုရှားနိုင်ငံသားပထမအဆုတစုအပေါ်ဆွဲချက်တွေကိုဒီကိစ္စစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းစစ်ဆေးမှုကကြေညာလိုက်ပါတယ်။ရုရှားနိုင်ငံသား73ယောက်နဲ့ကုမ္ပဏီ3ခုတို့အပေါ်ဆွဲချက်တင်ကြောင်းကြေညာတာပါ။Federal Grand Jury အဖွဲ့တစ်ဖွဲ့ကနေတောက်ကြနေကအခုလိုဆွဲချက်တင်လိုက်တာဖြစ်ပါတယ်။ရုရှားနိုင်ငံ Saint Petersburg မြို့အခြေစိုက် Internet သုတေသနအေဂျင်စီနဲ့အဲဒီကဝန်ထမ်း12ယောက်ဟာ2024ခုနှစ်ကနေ2026အမေရိကန်သမ္မတယူကော့ပွဲကျင်းပချိန်အထိယူကော့ပွဲနဲ့နိုင်ငံရေးလုပ်ငန်းစဉ်တွေကိုအနှောက်အယှက်ပေးတဲ့အလုပ်တွေလုပ်ခဲ့ကြတယ်လို့ဆွဆွဲထားပါတယ်။ဒီကုမ္ပဏီဟာရုရှားအစိုးရနဲ့ဆက်ဆက်ရှိတယ်လို့ဆိုပါတယ်။ယူကော့ပွဲမှာဝင်နောက်ဖို့ရုရှားရဲ့ကြိုးပမ်းချက်တွေမှာဒီကုမ္ပဏီဟာအဓိကကျတဲ့အခန်းကဏ္ဍကနေပါဝင်ခဲ့တယ်လို့ယူဆထားတာအတော်ကြာနေပါပြီ။အမေရိကန်နိုင်ငံရေးစနစ်မှာဝင်နှောက်ဖို့ဒီကုမ္ပဏီဟာ2024ခုနှစ်လောက်ကတည်းကစပြီးလုပ်နေခဲ့တယ်လို့ဆွဲချက်ထဲမှာဆိုထားပါတယ်။အခုဆွဆွဲခံထားရသူတွေအားလုံးဟာအမေရိကန်ပြည်ထောင်စုကိုလိန်လည်ဖို့ကြံစီလှုပ်ဆောင်ခဲ့တယ်လို့ဆွဆွဲထားပါတယ်။၃ဦးကတော့ငွေကြေးလွှဲပြောင်းတာနဲ့ဘဏ်စနစ်ပိုင်းလိန်လည်လှည့်ပြဖို့ကြံစီလှုပ်ဆောင်ခဲ့တယ်လို့ဆွဆွဲထားပြီးနောက်၅ဦးကတော့လူပုဂ္ဂိုလ်ဆိုင်ရာအချက်အလက်တွေကိုစိုးရွားစွာခိုးယူမှုနဲ့ဆွဆွဲထားပါတယ်။အခုဆွဲချက်တင်ခံရသူတွေက2ဦးကိုမှဖမ်းဆီးထိန်းသိမ်းထားတာမရှိဘူးလို့အထူးစုံစမ်းစစ်ဆေးမှုရဘတ်မူလာရုံးပြောခွင့်ရတူကပြောပါတယ
်။အမေရိကန်နိုင်ငံဖလော်ရီဒါပြည်နယ်မှာမကြာခင်ကဖြစ်ခဲ့တဲ့အစုလိုက်ကျုံလိုက်ပြစ်ခတ်မှုမတိုင်ခင်ကြိုတင်သတိပေးချက်ထွက်ခဲ့တာကိုတရားရေးဝန်ကြီးဌာနနဲ့ FBI ထောက်လှမ်းရေးအဖွဲ့တွေအနေနဲ့ဘလို့တုံ့ပြန်ဆောင်ရွက်ခဲ့တဲ့ပေါ်ပြန်စစ်ဆေးသုံးသပ်ဖို့တရားရှိနေကြုံကအမိန့်ထုတ်လိုက်ပါတယ်။အမေရိကန်နိုင်ငံမှာအမြင့်ဆုံးပြည်တွင်းလုံခြုံရေးထောက်လှမ်းရေးပေးရတဲ့FBI ဖက်ဒရယ်စုံစမ်းစစ်ဆေးဒီရိုဘက်ကနေဒီဖလိုရီဒါကျောင်းတွင်ပြစ်ခတ်မှုတဲ့လူပေါင်း18ဦးကိုတည်စေပြီးနောက်ထပ်14ဦးကိုတင်အရစေခဲ့တဲ့တနတ်သမားအကြောင်းကြိုတင်သတင်းပေးချက်ရှိခဲ့တာကိုလစ်လျူရှုခဲ့မိတယ်လို့တောက်ချာနေကဝန်ခံလိုက်ပြီးမှအခုလိုအမိန့်ထုတ်လိုက်တာပါ။ရှင်းနေချုပ် Jeff Sessions ကအခုပြန်စီစစ်မဲ့ထဲမှာဒီအမားတစ်ခုထက်ပိုပါတယ်ကျွန်တော်တို့အားလုံးဘက်ကဘလို့တုံ့ပြန်ဆောင်ရွက်ခဲ့တာတွေလည်းပါတယ်လို့ဒီ FBI ပြက်ကွက်မှုအပေါ်ရှုံချတဲ့အနေနဲ့ထုတ်တဲ့အကြေညာချက်ထဲမှာဖော်ပြလိုက်ပါတယ်ရှင်းနေကြုပ် sessions ကဆက်ပြီးအခုလိုစစ်စစ်မဲ့တုံ့ပြန်ဆောင်ရွက်မှုတွေထဲမှာခံစားရတဲ့မိသားစုဝင်တွေနောက်စိတ်ကျမ်းမာရေးရရှိတွေနဲ့ကျောင်းတာဝန်ရှိသူတွေနဲ့တိုင်ပင်ဆွေးနွေးတာတွေအားလုံးပါတယ်လို့ဆိုပါတယ်တကယ်တော့ဆေးကျော်သက်ရွယ်သနတ်သမား Nicholas Cruz အနေနဲ့လူတွေကိုတတ်ဖို့နဲ့တခြားဒုက္ခပေးတာတွေလုပ်ဖို့စိတ်ရှိနေကြတာကိုသူနဲ့နှီးဆက်သူတူကပြီးခဲ့တဲ့ဇန်နဝါရီလ5ရက်နေ့က FBI ရဲ့နိုင်ငံတော်အဆင့်ကိုသတင်းပို့ခဲ့တာလက်ခံရခဲ့တဲ့ဒီFBI ဘက်ကပုံမှန်ဆက်လုပ်ရမယ့်လုပ်ငန်းအစီအစဉ်တိုင်းလိုက်မလုပ်ခဲ့မိဘူးလို့တောက်ချာနေကအသိပေးဝန်ခံခဲ့ပါတယ်။ဒီပြစ်ခတ်မှုဖြစ်ခဲ့တဲ့ Florida ပြည်နယ်စင် FBI အောက်ခြေရုံးအနေနဲ့ကတော့ဒီသတင်းကိုလုံးဝမရလိုက်ဘူးလို့ Miami မြို့က FBI အထူးအရာရှိချုပ် Ryder အရာရှိချုပ်က Ryder သတင်းဌာနကိုထုတ်ပြောခဲ့ပြီးနောက်ဆက်တွဲစူးစမ်းဝါဖြစ်လာခဲ့တဲ့အပေါ်တကယ်ကိုယူကြုံမရဖြစ်မိတယ်လို့သူကဆက်ပြောခဲ့ပါတယ်ခင်ဗျာ
။ Syria Kurdish YPG လက်နက်ကိုင်တွေ Syria နိုင်ငံက Euphrates မြစ်အရှေ့ဘက်ခြမ်းကိုစုခွာဖို့နဲ့မန်ဘီဒေတာမှာတူရကီနဲ့အမေရိကန်တပ်ဖွဲ့တွေကိုပူးတွဲချထားဖို့တူရကီနိုင်ငံကအမေရိကန်ကိုအစိုးပြုထားပါတယ်။ဒီသတင်းကိုအများသိအောင်ထုတ်ပြန်ကြေညာမျိုးမရှိသေးတာကြောင့်နာမည်ထပ်မပြောပါဘူးဆိုတဲ့သတ်မှတ်ချက်နဲ့တူရကီတာဝန်ရှိသူတူကရိုက်တာသတင်းဌာနကိုဒီကိစ္စပြောလိုက်တာပါ။အ အမေရိကန်နိုင်ငံသားဦးဝင်ကြီး Rex Taylor ဆန်ရဲ့တူကီနိုင်ငံနှဲ့ကြခီးစဉ်တွင်အခုလိုအဆိုပြုတင်ပြထားတာကိုအမေရိကန်ကစဉ်းစားနေတယ်လို့အဲဒီတူကီတာဝန်ရှိသူကပြောပါတယ်။ကာဒစ်စ်လက်နက်ကင်တွေကိုအကူအညီဆက်ပေးသွားမယ်အမေရိကန်ရဲ့အစီအစဉ်ကိုအဓိကဆွေးနွေးဖို့ဝင်ကြီး Taylor ဆန်နဲ့တူကီနိုင်ငံသားဦးဝင်ကြီး Mavlu Cavusoglu တို့တွေ့ဆုံကြပါတယ်။ဆီးရီးယားကြီးနဲ့ပတ်သက်ပြီးနှစ်နိုင်ငံစလုံးမှာတူညီတဲ့ရည်မှန်းချက်တွေရှိကြတယ်လို့ဝင်ကြီးနှဦးပူးတွဲသတင်းစာရှင်းလင်းပွဲတွင်ဝင်ကြီး Taylor ဆန်ကပြောသွားပါတယ်။
အမေရိကန်ပြည်ထောင်စုကိုအုတ်ထင်းသူတွေခေါ်လာလို့ငယ်စဉ်ဘဝကတည်းကရောက်လာခဲ့ကြတဲ့သန်းနဲ့ချီတရားဝင်ထောက်ထားမဲ့လူငယ်တွေကိုတရားဝင်ဖြစ်စေမဲ့ဥပဒေပြဋ္ဌာန်းဖို့အမေရိကန်ထက်လွတ်တော်မှာကြိုးပမ်းတာမအောင်မမြင်ဖြစ်ပြီးတဲ့နောက်ဒီကိစ္စကိုလွှတ်တော်ကလုံနိုင်ပါမလားဆိုတာမရေမရာဖြစ်နေပါတယ်။လူဝင်မှုကြီးကြပ်ရေးပြည်တွင်းပြောင်းလဲမှုဆိုင်ရာတရားစုပ်ပြီးချက်၄ရက်ကိုဆွေးနွေးဖို့အတွက်တောင်မှအထက်လွတ်တော်မှာစက်တာရီနစ်ကမဲခွဲဆုံးဖြတ်တာမအောင်မြင်ခဲ့ပါဘူး။ဒါကြောင့်လဲဒီကိစ္စနဲ့ပတ်သက်ပြီးအမေရိကန်ကွန်ဂရက်လွှတ်တော်မှာဆယ်စုနှစ်ပေါင်းများစွာသဘောထားကွဲခဲ့တာကနေပြည်ပြင်ပြောင်းလဲဖြစ်လာဖို့မျှော်လင့်ချက်တွေလည်းမိမ့်မိန်သွားပါတော့တယ်။နောက်ဆုံးအချိန်ပိုင်းကျမှပါတီကြီးနှစ်ယောက်ကြာညှိနှိုင်းလိုက်နိုင်ခဲ့တဲ့သဘောတူညီချက်ကိုသမ္မတဒေါ်နယ်ထရမ့်ဘက်ကဝေဖန်ပြောဆိုခဲ့တာကြောင့်အခုလိုမအောင်မြင်ဖြစ်သွားရတာလို့ Republican အမတ်တွေရောဒီမိုကရက်အမတ်တွေကပါထုတ်ပြောနေကြပါတယ်။ဒီတော့တင်မှာပဲသမ္မတထရမ့်ရဲ့အချက်လေးချက်ပါလူဝင်မှုကြီးကြပ်ရေးအစီအစဉ်ကိုလည်းထောက်ခံမှုအနည်းဆုံးအဖြစ်အထက်လွှတ်တော်မှ39ယောက်ကပဲထောက်ခံခဲ့ကြပါတယ်။ဒါကလည်းအတူကခေါ်တဲ့အစီအစဉ်နဲ့အကာအကွယ်ပေးထားတဲ့ဒီလူငယ်ပေါင်း 1.8 သန်းအမေရိကန်နိုင်ငံသားဖြစ်စေမဲ့အစီအစဉ်တစ်ခုဖြစ်လာဖို့ရာလွှတ်တော်နဲ့အင်ပီတော်ကြားလာတော်ကြားစိတ်ဆက်ညှိနှိုင်းခဲ့ပြီးနောက်မှာအခုလိုမအောင်မမြင်ဖြစ်သွားခဲ့ရတာပါခင်ဗျာ
။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိဘိုင်းထိုမီတာ32 kHz 9335ဖိုင်ဖိုမီတာ40 kHz 9683ညာဖိုင်ဒိုမီတာ48 kHz 6153ညာနဲ့ဒုတိယနာရီဘက်မှာဖိုင်လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့ဖိုင်ဒိုမီတာ20 25 32တို့ကနေဖမ်းယူနာဆင်နိုင်ပါတယ
်ရှင်။ဒီကနေ့စနေနေ့မနေ့ဖက်သတင်းများကိုတိုက်ဆက်လက်ထုတ်လွှင့်နေပါတယ်။စကိုင်းပြည်နယ်ကမိုဆလင်ဒုက္ခသည်9သိန်းနီးပါးဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားတဲ့အချိန်ဤထိရောက်ခဲ့တဲ့စစ်တပ်ဆစ်စင်ရေးကိုတာဝန်ယူကိုကွက်ခဲ့သူမြန်မာစစ်ဗိုလ်ချုပ်တယောက်ကိုတန်ခတ်ရေးယူလိုက်တဲ့အကြောင်းကနေဒါနိုင်ငံကတောက်ကြနေမှာကြေညာပါတယ်။အခုကနေဒါကရေးယူတယ်လို့ကြေညာလိုက်တဲ့ဗိုလ်ချုပ်မောင်မောင်စိုးကိုအမေရိကန်ကလည်းတန်ခတ်ရေးယူတဲ့အကြောင်းပြီးခဲ့တဲ့နှစ်ဒီဇင်ဘာလမှာကြေညာထားတာပါ။မြန်မာနိုင်ငံကရိုဟင်ဂျာတွေပေါ်လူခွင့်ရေးချိုးဖောက်မှုတွေအကြမ်းဖက်တပ်ဖြတ်တာတွေကျူးလွန်ပြီးရိုဟင်ဂျာ6,800ကျော်နိုင်ငံကနေထွက်ပြေးသွားရတာမှာဗိုလ်ချုပ်မောင်မောင်စိုးဟာရေးပါတဲ့ခန့်ကဏ္ဍကနေပါဝင်ခဲ့တယ်လို့ကနေဒါဆိုရထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လူသားစုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေရိုဟင်ဂျာတွေပေါ်ကျူးလွန်နေတာကိုကနေဒါနိုင်ငံအနေနဲ့မတိကျိုးချွန်ပြုမနေနိုင်ဘူးလို့ကနေဒါနိုင်ငံသားရဲ့ဝန်ကြီးခရစ်စတီယာဖရီလန်ကပြောပါတယ်။ဒီဆိုးသွမ်းရက်စက်မှုတွေအတွက်တာဝန်ရှိသူတွေသူတို့လှုပ်ထားတဲ့အတိုင်းတာဝန်ခံစေရမယ်လို့လည်းဆိုပါတယ်။အခုတန်ခတ်ရေးယူမှုထဲမှာကနေဒါနိုင်ငံမှာဗိုလ်ချုပ်မောင်စိုးရဲ့ပိုင်ဆိုင်မှုတွေရှိတယ်ဆိုရင်ထိန်းချုပ်သွားမှာဖြစ်တယ်လို့သူနဲ့ပတ်သက်ဆက်ဆက်တာကိုပိတ်ပင်ကန့်သတ်တာလည်းပါဝင်ပါတယ်။
မြန်မာနိုင်ငံရခိုင်ပြည်နယ်ကထွက်ပြေးလာခဲ့တဲ့ဒုက္ခသည်ပြန်ပို့ရေးအစီအစဉ်စတင်နိုင်ဖို့ဒုက္ခသည်8,000ကျော်စီးရင်ကိုဘင်္ဂလားဒေ့ရှ်နိုင်ငံကမြန်မာဘက်ကိုပေးအပ်လိုက်ပါပြီ။ရိုဟင်ဂျာအများစုပါဝင်တဲ့ဒီဒုက္ခသည်ပြန်ပို့ရေးအစီအစဉ်ကိုနှစ်နိုင်ငံအရင်သဘောတူခဲ့ကြပေမဲ့ပြင်ဆင်မှုအားနည်းခဲ့တဲ့ပေါ်ဘင်္ဂလားဒေ့ရှ်ဘက်ကရဲတပ်ဘက်တွေနဲ့ချီရဆိုင်ခဲ့ပြီးမြန်မာပြည်ထောင်ဝင်ကြီးရောက်လာပြီးမှအခုလိုစတင်ဖို့ပြင်ဆင်လာတာပါ။ဘင်္ဂလားဒေ့ရှ်ပြည်ထောင်ဝင်ကြီးအစဒက်ဇာမန်ခန်အနေနဲ့ဘူဒူနေကရောက်လာတဲ့မြန်မာပြည်ထောင်ဝင်ကြီးဒုဗိုလ်ချုပ်ကြီးကျော်ဆွေးနဲ့တက္ကသိုလ်တော်မှတွေ့ဆုံပြီးမှဒီပြန်ပို့မဲ့ဒုက္ခသည်အစည်းအဝေးကိုတရားဝင်ပေးရလိုက်တာပါပြည်ထောင်ဝင်ကြီးခန်ကဒုက္ခသည်မိသားစုပေါင်း1,683စုထက်ကလူပေါင်း8,032ဦးစည်းအဝေးကိုမြန်မာကိုယ်စားလှယ်အဖွဲ့ကိုပေးရခဲ့ရမှာမြန်မာဘက်ကတရင်တနည်းလက်ခံခဲ့ပြီးဒီလူတွေပြန်လက်ခံရေးစတင်စီစဉ်လှုပ်ဆောင်တော့မယ်လို့ပြန်ပြောခဲ့တယ်လို့သတင်းတောက်တွေကိုရှင်းပြပါတယ်တကယ်တော့ပြီးခဲ့တဲ့ဩဂုတ်လကစပြီးမြန်မာတပ်မတော်ရဲ့ပြင်းထန်တဲ့စီးရင်နှိမ်နှင်းမှုတွေကြောင့်နေဆက်ကျော်ထွက်ပြေးလာခဲ့တဲ့ရခိုင်ပြည်နယ်ကဒုက္ခသည်ပေါင်း9သိန်းနီးပါးကိုပြန်ပို့ဆောင်ဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတွေအကြားပြီးခဲ့တဲ့နှစ်ကုန်ပိုင်းကသဘောတူထားခဲ့ပြီးသားဖြစ်ပါတယ်။ဒီသဘောတူညီခဲ့တဲ့အစီအစဉ်အရပြီးခဲ့တဲ့လမှာဒီပြန်ပို့ရေးအစီအစဉ်စတင်ဖို့ပြင်ဆင်ထားခဲ့ပေမဲ့ပြင်ဆင်မှုအားနည်းခဲ့တာနဲ့ရ ेंजर ဒုက္ခသည်ဘက်ကလုံခြုံရေးအမှတ်ကံချက်မရှိဘဲမပြောင်းချင်ဘူးလို့ဆန့်ကျင်ခဲ့တာကြောင့်ဒီအရင်အစီအစဉ်ကိုဆိုင်းငံ့ခဲ့ရပြီးမှအခုမှပြန်ဆဖို့ပြင်ဆင်တာဖြစ်ပါတယ်ခင်ဗျ။
ဣသီယိုးပီးယားနိုင်ငံမှာချက်ချင်းအနာတရားမဲ့3လကြာရေးပေါ်ခြင်းတရားကိုဣသီယိုးပီးယားဆွေရွာကကြေညာထားပါတယ်။ဝန်ကြီးချုပ်ဟိုင်လီမာရီယမ်ဒက်ဆလီသူနှုတ်ထွက်မဲ့ကြောင်းကြေညာပြီးနောက်တည့်တောက်ကြာနေမှာနိုင်ငံပိုင်သတင်းဌာနကနေဒီမိန့်ကိုကြေညာတာပါ။အခြေခံဥပဒေအရငြိမ်ဝှက်ပြည်ပြားရေးနဲ့ငြိမ်းချမ်းရေးနဲ့လူမျိုးကိုကာကွယ်ဖို့ရေးပေါ်ခြင်းကိုကြေညာလိုက်တယ်လို့အဆိုရထုတ်ပြန်ချက်မှာပြောထားပါတယ်။အကြသေးခင်ကဖြစ်တဲ့လူမျိုးစုအခြေခံအကြမ်းဖက်တပ်ဖြတ်ဖြစ်စီတာတွေဟာရေးပေါ်ခြင်းကိုကြေညာဖို့ဆုံးဖြတ်ရတဲ့အကြောင်းရင်းတွေထဲမှာပါတယ်လို့လည်းအဆိုရထုတ်ပြန်ချက်မှာပြောထားပါတယ်။
ပါကစ္စတန်ဆိုရအနေနဲ့ဆော်ဒီအာရေဗျာကိုတက်တွေဆေးလွှတ်ဆုံးဖြတ်လိုက်တဲ့ပေါ်လွှတ်တော်ဘက်ကဆန့်ကျင်ကောက်ွက်လိုက်ပါတယ်ပါကစ္စတန်လွှတ်တော်မတ်တွေကအခုလေတက်တွေလွှတ်ဖို့ဆိုရဆုံးဖြတ်တာကရေမင်းပဋိပက္ခနဲ့ကြားနေမယ်လို့ချမှတ်ထားတဲ့ပါလီမန်ဆုံးဖြတ်ချက်ကိုလက်လျူရှုပ်ပြီးဘက်လိုက်လှုပ်ဆောင်တာဖြစ်တဲ့ဒီဘက်လိုက်မှုကြောင့်အီရန်နိုင်ငံဘက်ကမချေမနှက်ဖြစ်နိုင်တယ်လို့တောက်ကြနေကဝေဖန်လိုက်ပါတယ်ဆော်ဒီအာရေဗျာဆိုရနဲ့စေစုနှစ်ချီမှာမဖြစ်လာတဲ့ပါကစ္စတန်ဆိုရတက်မတော်အနေနဲ့တည်ဆဲတဲ့နိုင်ငံလုံခြုံရေးပူးပေါင်းဆောင်ရွက်မှုသဘောတူညီချက်အတိုင်းတင်ဒန်းပေးတာနဲ့စည်းရဲချန်ပေးတာတွေလုပ်ဖို့အရေးပေါ်တက်တွေဆေးလွှတ်မယ်လို့ကြတာဘရိတ်ကကြေညာအပြီးအခုလိုဝေဖန်ခဲ့တာဖြစ်ပါတယ်ခင
်ဗျ။ကိုချချသိန်းနဲ့ကိုဝင်းမင်းတို့ကတဲ့နေကိုပြပြသွားတာပါစနေနေ့နေ့ခင်း VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။ရခိုင်ပြည်နယ်အတွင်းဖြစ်ပျက်ခဲ့တဲ့အခြေအနေတွေတိကျစွာသိရှိနိုင်ရေးအတွက်တိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မတီဖွဲ့စည်းစုံစမ်းဖို့နဲ့1982ခုနှစ်နိုင်ငံသားဥပဒေပြင်ဆင်ဖို့လိုအပ်ကြောင်းမြန်မာနိုင်ငံကိုရောက်ရှိနေတဲ့ EU ဥရောပပါလီမန်အမတ်တွေကနေပြည်တော်မှာမနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမြန်မာအစိုးရကိုတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံကပြန်လည်မထွက်ခွာခင်နေပြည်တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲနဲ့ပတ်သက်လို့ကိုစော်ဝင်းလိုင်ကအပြည့်စုံကိုပြောပြမှာပါ။
စကမ်းပြည်နယ်မြောက်ပိုင်းဘူတီတော်မောင်တော်ဒေသမှာပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့ကတကြောပြန်ဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုနဲ့အဲ့ဒီရဲ့နောက်ဆက်တွဲအဖြစ်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုမွတ်စလင်တွေတိမ့်နေချီထွက်ပြေးခဲ့ရတဲ့အခြေအနေတွေကိုကိုယ်တိုင်လေ့လာဖို့အီတလီနိုင်ငံကိုယ်စားပြုဥရောပပါလီမန်လွှတ်တော်အမတ်မစ္စတာပီယက်အန်တိုနီယိုပန်ဇာရီဦးဆောင်တဲ့အဖွဲ့ဝင်၉ဦးပါကိုယ်စားလှယ်အဖွဲ့ဟာမြန်မာနိုင်ငံကိုပြီးခဲ့တဲ့ဖေဖော်ဝါရီလ12ရက်နေ့ကရောက်လာခဲ့ကြတာပါသူတို့ရဲ့၅ရက်ကြာခီးစဉ်အတွင်းရခိုင်ပြည်နယ်မှာမြန်မာအစိုးရကဆောင်ရွက်နေတဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးအစီအစဉ်တွေကိုလေ့လာခဲ့ကြသလိုဘင်္ဂလားဒေ့ရှ်နိုင်ငံကော့ခ်ဆစ်ဘဇားဒေသမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကိုလည်းတွားရောက်လေ့လာခဲ့ကြတာပါမြန်မာနိုင်ငံကပြန်လည်မထွက်ခွာခင်သူတို့ခီးစဉ်အတွင်းတွေ့ရှိခဲ့တဲ့အချက်အလက်တွေအစိုးရကိုအသိပေးလိုတဲ့အချက်အလက်တွေကိုနေပြည်တော်မှာဒီကနေ့ညနေပိုင်းကသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တာမှာရခိုင်အရေးအတွက်တီးခြားလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့စည်းဖို့လိုအပ်ကြောင်းကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ပီယက်အန်တိုနီယိုပန်ဇာရီကဘာသာပြန်ကားတစ်ရှင်အခုလိုပြောကြားခဲ့ပါတယ်
။ဆက်ခါပလဲနဲ့မြစ်တရက်ကတောင်းဆိုနေတဲ့ကာလတစ်ခုရှိပါတယ်။အဲ့ဒါကဘာလဲဆိုတော့ဆက်တော့ Independent Investigation လွတ်လပ်သောစုံစမ်းစစ်ဆေးကော်မတီဖွဲ့စည်းပြီးတော့ဒီခိုင်မှာဖြစ်တဲ့ခဲ့ဖြစ်တဲ့အချက်အလက်အမှန်တွေနဲ့သက်တည်အချက်အချာအဖြစ်ကြေညာပြီးနေတယ်ပဲဖြစ်ပါတယ်။ဒီလိုကျွန်တော်တို့လက်သက်ကြည့်ရှုပြီးရဲ့အခါမှာကျွန်တော်တို့ကျမတို့ချမ်းမြမ်းမြန်မာနိုင်ငံနဲ့ပတ်သက်တဲ့ရည်ရွယ်ဘောတရားများ၊ဘူဝါဒများမြန်မာနိုင်ငံသားများကိုချီးကျင့်ညှိနှိုင်းစေမှာမဟုတ်ဘဲနဲ့ဒီလုံရက်တွေကျူးလွန်ခဲ့တဲ့ပုံကူများအခွင့်အရေးများကိုသာတည်ဆတ်ကြည့်ရသတ်မှတ်ပြီးတော့ထိုက်တဲ့နောက်ဆက်တွဲလှုပ်ဆောင်မှုချို့လှုပ်ဆောင်မှုချို့
ဒါပြင်ရခိုင်ပြည်နယ်အတွင်းကတချို့ကိုနိုင်ငံသားဖြစ်ခွင့်ပြုရေးကိစ္စမှာအဟံအတားဖြစ်နေတယ်လို့ဝေဖန်ပြောဆိုမှုတွေထွက်ပေါ်နေတဲ့1982ခုနှစ်နိုင်ငံသားဖြစ်ရေးဥပဒေနဲ့ပတ်သက်လို့လည်းသူကဘာသာပြန်ကားတစ်ဆင့်အခုလိုဆက်ပြောခဲ့ပါတယ
်။1982နိုင်ငံသားဥပဒေနိုင်ငံ့ရဲ့လူစုတရက်ပေါ်ထွက်လာဖန်တီးခဲ့ပါတယ်။အဲ့တော့ဒီနိုင်ငံ့ရဲ့လူစုတရက်သူတို့ရဲ့ပုံပိုင်ဝိသေသလက္ခဏာအဖြစ် identity အဖြစ်နိုင်ငံသားဖြစ်ခွင့်ပေးတဲ့လူကျွန်တော်တို့အနေနဲ့ယူဆပါတယ်။ဒါပြီးတော့ပါကြတော့ဒီမှာဘသူကလူနည်းဆိုဘသူကလူများလို့ဆိုပြီးတော့ခွဲခြားသိနိုင်ဖို့ဆိုတာလိုအပ်တယ်ဆိုတာသိပါမယ်။ဒီအချက်အတွက်ကြောင့်လည်းကျွန်တော်တို့ဟာလွတ်လပ်တဲ့စုံစမ်းစစ်ဆေးကော်မတီတရက်ဖွဲ့ပြီးတော့စုံစမ်းစစ်ဆေးခွင့်ပေးဖို့တောင်းဆိုနေတာဖြစ်ပါတယ်။Independent Investigation Committee ဖွဲ့စည်းပေးဖို့တရားစောင့်ကိုကျွန်တော်တို့တောင်းဆိုရခြင်းဖြစ်ပါတယ
်။ဥရောပပါလီမန်ကိုယ်စားလှယ်အဖွဲ့ရဲ့ခီးစဉ်ဟာဗက်လိုက်မှုမရှိဘဲဖြစ်စဉ်ကိုမှန်မှန်ကန်ကန်သိရှိနိုင်ဖို့ဖြစ်တဲ့အပြင်မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းတွေကိုကူညီထောက်ပံ့ပေးဖို့လည်းဖြစ်ကြောင်းဒါကြောင့်လည်း EU အနေနဲ့မြန်မာနိုင်ငံအပေါ်ချမှတ်ထားတဲ့စီးပွားရေးပိတ်ဆို့မှုတွေကိုရုတ်သိမ်းပေးခဲ့ပြီးဖြစ်ကြောင်းဒီခီးစဉ်ကြောင့်မြန်မာနိုင်ငံရဲ့နယ်ဆက်ဆံရေးကိုမထိပါစေလိုကြောင်းလည်းမစ္စတာပန်ဇာရီကပြောပါတယ်။ဒါအပြင်ဒီကိုယ်စားလှယ်အဖွဲ့အနေနဲ့ EU နဲ့မြန်မာနိုင်ငံရဲ့ဆက်ဆံရေးအပေါ်အဆုံးအဖြတ်တစ်စုံတရာပေးဖို့အတွက်လာရောက်ခြင်းမဟုတ်ဘဲမြန်မာနိုင်ငံကအခြေအနေတွေကိုလာရောက်လေ့လာရုံတက်တက်တာဖြစ်ကြောင်းနှစ်ဖက်ဆက်ဆံရေးနဲ့ဆိုင်တဲ့ကိစ္စရပ်တွေကိုမြန်မာအစိုးရနဲ့ဥရောပပါလီမန်တို့ကသာအဆုံးအဖြတ်ပေးရမှာဖြစ်ကြောင်းပြောပါတယ်။ဒါပေမဲ့ ဒီခေတ်စဉ်အတွင်းသူတို့သွားကျင်တဲ့နေရာတိုင်းကိုသွားခွင့်မရတာနဲ့တွေးတဲ့တူအားလုံးကိုတွေးခွင့်မရခဲ့တဲ့အပေါ်စိတ်ပြက်မိကြောင်းကိုယ်စားလှယ်အဖွဲ့ဝင်အမျိုးသမီးတူကဘာသာပြန်ကတဆင့်ကြေညာခဲ့ပါတယ်။
ဒါကတော့ရန်ကုန်ဗီအိုအေရုံးခွဲရောက်ရှိနေတဲ့ဗီအိုအေဝိုင်းတော်သားကိုစောဝင်းလိုက်ပြောပြပါတာပါ။မကြသေးခင်ရပ်ပိုင်းကနောက်ထပ်တိုင်းနာလက်နက်ကိုင်အဖွဲ့နှစ်ဖွဲ့နဲ့မြန်မာအစိုးရကြားအပြစ်ခတ်ရစဲရေး NCA စာချုပ်မှာလက်မှတ်ရေးထိုးနိုင်ခဲ့တာဟာမြန်မာစစ်တပ်ရဲ့ထိုးစစ်တွေကြောင့်မတင်ချာမရေရာဖြစ်နေတဲ့မြန်မာငြိမ်းချမ်းရေးဖြစ်စဉ်မှာဒေါက်ဆန်းစုကြည်ရဲ့အောင်ပွဲအဖြစ်ဒေါက်ဆန်းစုကြည်ဘက်ကလက်ဆုပ်လက်ကင်ပြနိုင်တဲ့အောင်ပွဲအဖြစ်သုံးသပ်သူတွေလည်းရှိနေပါတယ်။ VOA သတင်းတော်ဘန်ဒူနန်ပေပိုထားတဲ့သတင်းစာကိုဆက်ပြီးနားဆင်ပါရှင်။မြန်မာနိုင်ငံမှာနှစ်ပေါင်း90ကျော်ကြာမြင့်နေတဲ့ပြည်တွင်းစစ်ကိုရက်စဲဖို့အဖြေရှာရမှာအဓိကအချက်တွေဖြစ်တယ်လို့မြန်မာအစိုးရကအမြဲတစေပြောနေတဲ့ NCA စာချုပ်မှာလက်မှတ်ရေးထိုးနိုင်တဲ့အတွက်ရေရှည်တည်တတ်မဲ့ငြိမ်းချမ်းရေးခီးရှည်ခြေလှမ်းတွေကတခုဖြစ်အတိမတ်ပြုကြောင်းရန်ကုန်အခြေစိုက်အမေရိကန်တန်ရုံးကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အနောက်နိုင်ငံအစိုးရတွေအနေနဲ့မြန်မာငြိမ်းချမ်းရေးဖြစ်စဉ်ကိုအကြံပြုချက်တွေကန့်လန့်ထားတာပြင်ငွေကြေးအရာအကူအညီပေးတဲ့အနေနဲ့ပူးတွဲငြိမ်းချမ်းရေးရန်ပုံငွေအဖွဲ့ဖွဲ့ပြီးအစဉ်တစ နဲ့ ယုံကြည်မှု တည်ဆောက်ဖို့ ဒေါက်တာ ဆန်းစုကြည် ရဲ့ ကြိုးပမ်း အားထုတ်မှု မှာ စစ်တပ် ရဲ့ ထိုးစစ်ဆင်မှု တွေ ကြောင့် ဆူဆူရွရွာ ထိခိုက်စေပါတယ် ဒီ အဖွဲ့ တွေ က မြန်မာ နိုင်ငံ မြောက်ပိုင်း မှာ ရှိတဲ့ KIA ကချင် လွတ်လပ်ရေး တပ်ကို မြန်မာ စစ်တပ် က ပိတ်ဆို တိုက်ခိုက်ခဲ့ရမှာ ပြီးခဲ့တဲ့လက KIA ထိန်းချုပ်ထားတဲ့ ပရင် တူဖော်ရေး လုပ်ငန်း ရှိနေတဲ့ တနိုင်း ဒေသ ဘက်မှာ လက်နက်ကြီး တွေ နဲ့ ပစ်ခတ် တိုက်ခိုက်ခဲ့တဲ့ အတွက် အရက်သား ထောင် နဲ့ ချီ ပိတ်မိနေခဲ့ပါတယ် မြန်မာ နဲ့ တရုတ် နယ်စပ် တခြား မှာ ရှိနေတဲ့ KIA အပါအဝင် လက်နက်ကိုင် အဖွဲ့ အများပြားဟာ မြောက်ပိုင်း မဟာမိတ် အဖွဲ့ကို ဖွဲ့စည်းခဲ့ကြပြီး မြန်မာ အစိုးရ ရဲ့ လက်ရှိ အပစ်ခတ် ရက်စဲရေး စာချုပ်ကို ငြင်းပယ်ထားပါတယ် မြန်မာ စစ်တပ် ပြင် ဒီ မဟာမိတ် အဖွဲ့ဟာ လက်နက် အရ အင်အား အကြီးဆုံး ဖြစ်ပါတယ် စစ်တပ် နဲ့ အလျှော်တင်း လုပ်နိုင်ဖို့ လည်း ငြင်းငြိမ်း ဖြစ်စင်မှာ တရုတ် ပါဝင်လာအောင် မြောက်ပိုင်း မဟာမိတ် အဖွဲ့က ကြိုးပမ်းခဲ့ပါတယ် တနည်း အားဖြင့် နိုင်ငံ တကာ ဂျောင်းဝင် ဆေးဆက်မှုကို လည်း ရှောင်ရှားခဲ့တာ ဖြစ်ပါတယ် ဒါကြောင့် လည်း ပဋိပက္ခ ကို ဖြည့်ရှင်းဖို့ မြောက်ပိုင်း မဟာမိတ် အဖွဲ့ ရဲ့ ပူးပေါင်း ပါဝင်မှုဟာ အဓိက တော့ချက် ပဲ လို့ ရန်ရေးရာ လေးလာ သုံးသက်သူ ဆိုင်းဝမ် ဆိုင်းက VOE ကို ပြောပါတယ် ဒါပြင် NMSB နဲ့ LDU တို့ NCA စာချုပ်မှာ လက်မှတ်ရေးထိုးခဲ့တာဟာ ဒေါက်တာ ဆန်းစုကြည်ကို ယာယီ ညှင့်တင်ပေးတာ ဖြစ်ပြီး ရေရှည်မှာတော့ ငြင်းငြိမ်း လုပ်ငန်းစဉ်ကို တကယ်တမ်း ထိရောက်မှု ရှိမှာမဟုတ်ဘူး လို့ သူက ဆိုပါတယ် ဒီ နှစ်ဖွဲ့နဲ့ အတူ KNPP ကရင်ီ အမျိုးသား တိုးတက်ရေး ပါတီက လည်း ပါဝင် လက်မှတ်ရေးထိုးဖို့ ရှိပေမဲ့ ပြီးခဲ့တဲ့ ဒီဇင်ဘာလက ကယားပြည်နယ်မှာ ဖြစ်ခဲ့တဲ့ အငင်းပွားပွဲရာ အခြေအနေကြောင့် KNPP စစ်သား 3 ဦးနဲ့ အရက်သား 2 ဦး တိတ်ဆုံးခဲ့ပြီးတဲ့နောက် ပါဝင်လက်မှတ်ရေးထိုးမဲ့အစီအစဉ်ပြပြသွားခဲ့တာဖြစ်ပါတယ်။ ဒါပြင် ရှမ်းပြည်နယ်မှာ ကျင်းပတဲ့ နိုင်ငံရေးဆွေးနွေးပွဲတွေမှာ မြန်မာစစ်တပ်ကနှောက်ယှက်ပိတ်ပင်မှုတွေလုပ်ခဲ့တာဟာ NCA လက်မှတ်ရေးထိုးထားတဲ့ လက်နက်ကိုင်ဖွဲ့တွေနဲ့ မြန်မာစိုးရကြားပြုလုပ်နေတဲ့ အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကိုထိခိုက်စေတယ်လို့ ငြိမ်းချမ်းရေးနဲ့လုံခြုံရေးအတွက် မြန်မာ Institute ကအမှုဆောင်ညွှန်ကြားရေးမှူး ဒေါက်တာ မင်းစောဦးက VOE ကိုပြောပါတယ်။ ဒါပြင် NCA စာချုပ်မှာ ပါတဲ့ လုံခြုံရေးဆိုင်ရာ ပြန်လည်စုစည်းခြင်း အခန်းကဏ္ဍနဲ့ ပတ်သက်လို့ တိုင်းဒေသလက်နက်ကိုင်ဖွဲ့တွေနဲ့ စစ်တပ်အကြား သဘောထား ကွဲလွဲနေပါတယ်။ ဒါပေမဲ့လည်း ဒီ ကွဲလွဲချက်တွေကို အချိန်ယူပြီး ဆွေးနွေးညှိနှိုင်းမယ်ဆိုရင် တည်လည်နိုင်မှု အလားအလာရှိတယ်လို့ ဒေါက်တာ မင်းစောဦးက မြင်ပါတယ်။
If they spend more time talking about it, I will think
there were ဆိုင်ရာ ပြန်လည်စုစည်းခြင်း ဆိုတဲ့ အပိုင်းမှာ လုံမလား ပြတ်မလား ဆိုတဲ့ ကိစ္စ မျိုး ဖြစ်နေတာ မဟုတ် ပါဘူး။ ဒီ ကောင်းစဉ်နဲ့ ပတ်သက်လို့ အပြန်လည်ဆွေးနွေးမှု အနည်းချင်းပဲရှိနေလို့ပါ။ တချိန်မှာလူတကွာဆွေးနွေးမယ်၊နီလန်းတွေဖြေရှားမယ်လို့ဆုံးဖြတ်ခဲ့မယ်ဆိုရင်အဖြေတချို့ရနိုင်မှာဖြစ်ပါတယ်။
လက်ရှိငြိမ်းချမ်းရေးဖြစ်စဉ်နဲ့ပတ်သက်လို့သူ့ရဲ့အမြင်ကတော
့ It won't like it won't be a situation like
ငြိမ်းချမ်းရေးဖြစ်စဉ်ဟာပြိုလဲနေတဲ့လမ်းကိုရောက်နေတာမဟုတ်ပါဘူးအခုကရက်တက်နေတာလို့ပြောရမှာပ
ါတကယ်လို့စစ်တပ်ကလုံးဝကိုကောင်းမှခဲ့မယ်ဆိုရင် NCA အပြစ်ရဲ့စာချုပ်မှာဘယ်တော့မှလက်မှတ်ရေးထိုးဖို့ရှိမှာမဟုတ်ဘူးလို့ဒေါက်တာမင်းစောဦးက VOE ကိုပြောပါတယ်ရှင်နေနေခင်ဗျူရီမြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါရယ်မဲဆောက်မြို့တောင်ရင်မြင့်တဘေးက Gold File ဆိုရဲကြောက်သွေးဆက်ရုံမှာမြန်မာအလုံတမားတထောင်နီးပါးဟာသူတို့ရဲ့လိုအားကနစ်နာမှုတွေနဲ့အခြားငွေကြေးဖြတ်တောက်မှုတွေအတွက်အလုံမလုံပဲဆန္ဒပြခဲ့ကြပါရယ် VOE မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါရယ်ရှင
်ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့မဲဆောက်မြို့တောင်ရင်မြင့်အနီးဘန်ဝမ်တခီယန်ကျေးပါအမှတ်ကလေးကရိုးစိတ်နီးမှာတည်ထားတဲ့တောက်သွေးဆက်ရုံမှာလောအကနှင်နာမှုတွေအတွက်မြန်မာလူသမားတွေဆန္ဒပြခဲ့ကြကြောင်းအလုသမားရေးဆောင်ရွက်နေတဲ့မြန်မာပြည်ရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျော်ကပြောပြပါတယ်
။အဲ Gold Fire ဆက်ရုံကအလုသမားတွေကသူတို့ရဲ့အထူးတွေမတည်နှက်မှုတွေပေါ်ထုတ်တဲ့အနေနဲ့သူတို့အလုမဆင်းမဲမနေ့ကနေ့ရစားပြီးအလုဆင်းမဲဆန္ဒပြလိုက်တော့သူတို့ရဲ့လောအကတွေအပြည့်ဝမရတာတခုနောက်သူတို့ရဲ့စားသက်ရမ်းနေတဲ့ပတ်သက်ပြီးတော့ဖွင့်လင်းမြင်သာစွာရှင်းပြခြင်းမရှိတဲ့နဲ့စာစာလမ်းကြီးတွေကိုပူဖြတ်နေတာကြီးလည်းရှိတာပေါ့နော်နံပါတ်3ကတော့အဲ့မှာသူတို့တိုင်းအုပ်ချုပ်နေတဲ့မန်နေဂျာနဲ့အလုပ်သမားတွေကြားထဲမှာဆက်ဆံရေးဥမာအလုပ်သမားတွေနေမကောင်းလို့ဈေးခွင့်ယူတာတွေပါပြီးပေါ့ချောကျူကြီးကမပေးတာနောက်ရဲရဲဆိုင်ဆိုင်မောင်မောင်မောင်မှာဆက်ဆံမှုလေးတွေရှိတယ်နောက်ဒီအလုပ်သမားချင်းချင်းတွေးခွဲဆက်ဆံခွဲခြားဆက်ဆံတာလေးတွေရှိတယ်အထူးသဖြင့်တော့လောကဘတ်နေရာတွေ260ကျားပဲရနေကြတာပေါ့အများကြီးက230ကျားနောက်တော့သူတို့တွေကမိန်းကလေးတွေအများစုအမျိုးသမီးအများစုရှိတဲ့ဆက်ဖြစ်တယ်။နောက်မျိုးသားတရားတဲ့မဟုတ်ဘူး။ဒီအမျိုးသမီးအလုပ်သမားဒီယာနဲ့ကြည့်ကြည့်။အချောင်ကျော်ရှိတာ
။မဲဆောက်မြို့မှာတော့အလုပ်သမားတွေရဲ့ဥပဒေပါအခွင့်အရေးကတနေ့၈နာရီလောက်တဲ့လောအကားက308ဘတ်တိရရှိရမှာဖြစ်ပါတယ်။ဒါအပြင်ဒီဆက်ရုံအနေနဲ့အချိန်ပိုကြီးအဖြစ်တနာရီကိုဘတ်ငွေ30ကနေ40လောက်ထိပဲပေးခဲ့တယ်ဆိုပြီးအလုပ်သမားတွေကဆိုပါတယ်။တကယ်တော့အချိန်ပိုကြီးကတနာရီကိုဥပဒေရဆိုရင်56ဘတ်ပေးရမှာဖြစ်ပါတယ်။သူတို့ရဲ့ပြဿနာတွေကိုငြိမ်းချမ်းစွာဖြေရှင်းနိုင်ဖို့အတွက်အလုသမားကိုယ်စားလှယ်ခုနှစ်ဦးကလက်မှတ်ရေးထိုးခဲ့ကြရတယ်လို့ဆိုပါတယ်
။ဇန်နဝါရီလ20ရက်နေ့မှာဆိုင်ပါဝင်ကြီးဌာနဒီစော်ရီကန်ကိုခေါ်တဲ့အလုသမားကာကွယ်ရေးရဲ့ဒီအလုသမားတန်ရာရှိအောက်ခင်မြင့်ရဲ့နောက်ဒီဆိုင်အခြားအာဏာပိုင်တွေပေါ့နော်အာဏာပိုင်တွေဆက်ဆက်ပြီးတော့သူအဖြေတစ်ခုရှာမယ်ပေါ့။ပြီးတော့အလုသမားခုနှစ်ယောက်လက်မှတ်ရေးထိုးတယ်အခြေအနေဒီမှာတော့ထိသေးလို့ပါပဲပေါ့နော
်ဒီလိုပြဿနာတွေဖြစ်ပြီးတဲ့နောက်မှာတော့မကြခင်ကုန်ကြရမယ့်အလုပ်လုပ်ခွင့်လက်မှတ်တွေတက်တန်းတိုးတဲ့အခါမှာအလုပ်သမားတွေကိုအလုပ်ရှင်တွေဘက်ကကြိုတင်စိုက်ပေးတာမျိုးတွေမလုပ်တော့ဘဲအလုပ်သမားတွေဘာသာဖြည့်ရှင်းဖို့အတွက်လှုပ်ဆောင်လာတာမျိုးတွေရှိတယ်လို့အလုပ်သမားကိုယ်စားလှယ်ခုနှစ်ဦးကလည်းအချိန်ပိုစီခိုင်းတာမျိုးတွေမလုပ်တော့ဘူးလို့ဆိုပါတယ်ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့မဲဆောက်မြို့မှာအလုသမား9သိန်းလောက်ရှိပြီးတရားမဝင်အလုပ်လုပ်နေသူတွေများသလိုဥပဒေပါလုပ်အားကကိုစိတ်ရုံအတော်များများကမပေးကြပါဘူးအလုသမားတွေအနေနဲ့ကလည်းတည်ငြိမ်မှုမရှိတာတွေရှိသလိုတချို့ကတော့နိုင်ငံကိုတက်ဖို့အတွက်ယာယီလုပ်နေကြသူတွေလည်းရှိကြပါတယ်ထိုင်းနိုင်ငံထဲမှာမြန်မာရွှေ့ပြောင်းလို့သမား3သန်းကနေ4သန်းထိရှိတယ်ဆိုပြီးအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကခန့်မှန်းနေကြပါတယ်ရှင
်တော်ရရှိများရှင်။တိုင်းနာလက်နက်ကိုင်အဖွဲ့နှစ်ဖွဲ့ဖြစ်တဲ့မူပြစ်တိပါတီနဲ့လာအိုဒီမိုကရက်တစ်အစည်းအရုံးတို့ဒီသတင်းပတ်ထဲမှာပဲအစိုးရနဲ့အဖြစ်ခန့်ရစရေးလက်မှတ်ရေးထိုးလိုက်ကြပါရယ်။အချိန်ထဲမှာပဲတိုင်းနာလက်နက်ကိုင်တွေနဲ့တိုက်ပွဲတံတွေကလည်းမဆဲနိုင်သေးပဲဖြစ်နေတာပါ။အရက်သားစစ်ရလက်ထက်မှာပထမဆုံးအကြိမ် MCA အဖြစ်ရစရေးသဘောတူညီချက်ရခဲ့တဲ့အတွက်ပြည်တွင်းချင်းချင်းရေးမှာဘလောက်ထိထွန်းအားတွေဖြစ်နိုင်မလဲ။စစ်ပွဲတွေမငြိမ်းနိုင်သေးပဲဖြစ်နေရတာကရောဘဲသူတွေမှာတာဝယ်ရှိနေတယ်လေစူရာတွေကို VOAS နေနေညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကိုကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကပြုစုပါရစေ။ ဒီကနေ့ညအစီအစဉ်မှာတင်ဆက်မဲ့တိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးကြပါလို့ထပ်မံဖိတ်ခေါ်ပါရရှင်တောင်အာဖရိကနိုင်ငံရဲ့သမ္မတအစ်ဖြစ်လာတဲ့ဆီရယ်ရာမာဖိုဆာကပါလီမန်မှာပထမဆုံးပြောကြားတဲ့မိန့်ခွန်းမှာအစိုးရအဖွဲ့တွေကအာဂရီလိုက်စားမှုကိုပြင်းပြင်းထန်ထန်တိုက်ချက်သွားမယ်လို့ကတိပြုခဲ့ပါတယ်။အကြီးအကျယ်အာဂရီလိုက်စားရတဲ့ဆိုတဲ့ဆွဆဲချက်တွေကြောင့်သူ့ရင်သမ္မတဟောင်းဂျက်ကော့ဘ်ဇူမာရာထူးကနေဆင်းပေးခဲ့ရပြီးတဲ့နောက်သမ္မတအစ်ကအခုလိုကတိပေးခဲ့တာပါ။ဒါပေမဲ့သူ့ရဲ့ကတိအတိုင်းလက်တွေ့လုပ်နိုင်ဖို့ခက်ခဲမယ်လို့လေ့လာသူတချို့ကလည်းတုံ့တက်ပါတယ်။တောင်အာဖရိကသမ္မတအစ်ရင်ဆိုင်ရနိုင်တဲ့စိန်ခေါ်မှုတွေနဲ့ပတ်သက်လို့ VOA သတင်းတောက်မာရီယာမာဒီယဲလိုသတင်းကိုမဆုမျက်မှုန်ကတင်ပြမှာပါရှင်။
အဂရီလိုက်စားမှုဆက်ဆွဲချက်တွေနဲ့တောင်အာဖရိကသမ္မတဟောင်းဂျေကော့ဘ်ဇူမာဖေဗရူလာ14ရက်နေ့ကယာရုကနေဆင်းပေးခဲ့ရပြီးတဲ့နောက်အသစ်တက်လာတဲ့သမ္မတအစ်ဆီရယ်ရာမာဖိုဆာကအစိုးရအဖွဲ့တွင်အဂရီလိုက်စားမှုတွေကိုတိုက်ဖြတ်သွားမယ်လို့ကတိပြုခဲ့ပါတယ
် Issues that have to do with corruption, issues of how we can straighten out our state-owned enterprises and how we deal with state capture
အဂရီလိုက်စားမှုတိုက်ဖြတ်ရေးအစိုးရပိုင်းလုပ်ငန်းတွေဖြောင်းဖြောင်းမှန်မှန်ဖြစ်ရေးအစိုးရရန်ရာကိုကိုကျိုးအတွက်သုံးချနေကြတဲ့တိုက်ဖြတ်ရေးကိုကျွန်တော်တို့ဆောင်ရွက်သွားဖို့ရှိပါတယ်
။တောင်အာဖရိကနိုင်ငံကမတူညီတဲ့နိုင်ငံရေးပါတီတွေအနေနဲ့လည်းပြည်သူတွေအတွက်စီလုံးချဖို့မျှော်လင့်တယ်လို့သမ္မတရာမာဖိုဆာကလွှတ်တော်မှာပြောကြားတဲ့မိန့်ခွန်းထဲမှာထည့်ပြောသွားပါတယ်
။ And I'll seek to execute that task with humility, with faithfulness and with
ပြည်သူတောင်ဝန်ကိုကျွမ်းနွမ်းစွာသစ္စာရှိစွာသိက္ခာရှိစွာနဲ့ကျွန်တော်ထမ်းဆောင်သွားပါမယ်
။သမ္မတအစ်ကအာဂရီလိုက်စားမှုကိုပြင်းပြင်းထန်ထန်တိုက်ဖြတ်သွားမယ်လို့ကတိပြုထားပေမဲ့တောင်အာဖရိကနိုင်ငံမှာဒီကိစ္စကတိတ်တော့မလွယ်ဘူးလို့နိုင်ငံရေးစီးပွားရေးလူမှုရေးရာတွေအပေါ်ပြည်သူတွေရဲ့သဘောထားကိုလေ့လာနေတဲ့ Afro Barometer အဖွဲ့ကစီဘူးစီဆို Ngomo ကပြောပါတယ
် He needs a few scalps and those scalps have to be very they have to be top people but also I think it's a
သူ့အနေနဲ့ကတောင်ဝန်ရှိသူတွေကိုရေးယူရပါမယ်အဲ့ဒီလူတွေကလည်းထိတ်တန့်ကလူတွေဖြစ်ဖို့လိုပါတယ်။အာဂရီလိုက်စားသူတွေကိုအေးအေးယူတယ်ဆိုတဲ့အလေးအကျင့်ကိုသူလုပ်ပြဖို့လိုပါတယ်။တော်တော်လေးတော့ခက်ခဲပါလိမ့်မယ်။ဒါပေမဲ့သူတကယ်တွန်းတွန်းတက်တက်လုပ်မယ်။စီးပွားရေးဘက်ကအာရုံစိုက်လုပ်မယ်ဆိုရင်လူတွေရဲ့ထောက်ခံမှုကိုရပါလိမ့်မယ်
။အာနာယ ANC ပါတီအနေနဲ့အာဂရီလိုက်စားမှုပြဿနာကိုပြက်ပြက်တသားမကင်တွယ်ဘူးဆိုရင်မဲဆန္ဒရှင်တွေကကြောခိုင်းသွားကြလိမ့်မယ်လို့လည်းသူကသုံးသပ်ပါတယ
်။ If I was him, this is the election campaign. I think this is what the opposition parties were going to use and say, well, you have a corrupt government.
ကျွန်တော်သာသူ့နေရာမှာဆိုရွေးကောက်ပွဲမဲဆွဲစည်းရုံးနေတယ်လို့လုပ်မှာပါ။ဒီအစိုးရဟာအာဂရီလိုက်စားတဲ့အစိုးရဆိုပြီးအတိုက်ခံပါတီတွေဘက်ကထောက်ပြကြမှာပါ။သမ္မတကဒါကိုတိုက်ဖြတ်ခြင်းနဲ့လို့ပြောထားရင်တကယ်လက်တွေ့တိုက်ဖြတ်ရပါမယ်2016ကလုပ်ခဲ့တဲ့ဒီတန်ဒရရွေးကောက်ပွဲတွေတုန်းကတောင်အာဖရိကပြည်သူတွေက ANC ပါတီအပေါ်သစ္စာမရှိနိုင်တော့ပဲကြောခိုင်းခဲ့ကြတာတွေ့ရပါတယ
်အရင်သမ္မတဟောင်းဂျေကော့ဘ်ဇူမာကိုထောက်ခံသူတွေလည်းရှိနေသေးဖြစ်ပေမဲ့တောင်အာဖရိကနိုင်ငံမှာသမ္မတအစ်ဆီရယ်ရာမာဖိုဆာတက်လာပြီးမှခက်သစ်ဆပြီလို့ပြောနိုင်ပါတယ
် I don't know if it's going to be a good thing that Zuma is leaving becauseZuma has done so many things.
Zuma ထွက်သွားတာကောင်းရဲ့လားဆိုတာကျွန်မတော့မသိပါဘူး။ကျွန်မတို့ရက်ွက်တက်တော့ကောင်းအောင်သူအများကြီးလုပ်ပေးခဲ့ပါတယ
်။ I do think that you know it was way overdue. Yeah, I feel very indifferent to just the whole system, the ANC.
ဒီတယောက်ကတော့ Zuma ထွက်တင်တာကြားပါပြီတဲ့။ဒါပေမဲ့ ANC အစိုးရစနစ်ကတော့ဘာမှပြောင်းလဲသွားတယ်လို့သူ့အနေနဲ့မခံစားရဘူးလို့ပြောသွားတာပါ။2009ခုနှစ်ထဲကတောင်အာဖရိကနိုင်ငံသမ္မတရာထူးကိုယူခဲ့တဲ့ဂျေကော့ဘ်ဇူမာကတော့သူ့ပေါ်အာဂရီလိုက်စားမှုဆက်ဆွဲချက်တွေရှိနေပေမဲ့သူ့အနေနဲ့အမှားမလုပ်ခဲ့ပါဘူးလို့ပြောကြားခဲ့ပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့သံလွှင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6:00ခွဲပါပြီ VOA မြန်မာပိုင်းရဲ့စနေနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9:00ထိဆက်လက်ထုတ်လွှင့်သွားမှာပါကျမတို့ရဲ့အစီအစဉ်ကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းဓာတ်ရိုက်နားဆင်နိုင်ကြပါတယ်အခုဆက်လက်တင်ဆက်မဲ့ဒုတိယပိုင်းနိုင်ဝက်မှာတော့
ဆယ်တောက်တယ်ဆိုတာရေလုံအောင်တောင်းနိုင်ကိုလည်းလို့လာလို့ဆယ်ဝင်တောင်းလိုက်တယ်တောင်းလိုက်တဲ့ရေတွေကမြေအောက်ကနေပြန်စိမ့်ထွက်သွားမယ်အကြောင်းကြောင့်အဲ့ဒါဆိုရင်လည်းရေမတင်နိုင်ဘူးအခုကဒီမိုးရ
ီဒါတွေကတော့ဆယ်ရီတိဆောက်ရမှာအကျိုးနဲ့အပြစ်တွေနဲ့ပတ်သက်လို့ဆွေးနွေးတင်ပြထားတဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုထုတ်လွှင့်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။ဒါပြင်အမျိုးသမီးကဏ္ဍကိုလည်းတင်ဆက်မှာပါ။အခုတော့ကမ္ဘာသတင်းတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတချို့ကိုမူရင်းအာပေါ်မပြတ်ဦးကျော်ဇန္တာနဲ့ကိုဝင်းမင်းတို့ကကောက်နှုတ်တင်ပြမှာပါရှင်
။ဟုတ်ကဲ့ပါ။အခုနောက်ဆုံးထုတ် Economic စာဆောင်ထဲမှာစိတ်မချမ်းမြေ့စရာအပြည့်ရစာချုပ်ဆိုတဲ့ခေါင်းစဉ်နဲ့မြမငင်းချင်းရေလုပ်ငန်းစဉ်ဟာကြွေးကြော်ထားသလိုမဟုတ်ပဲမငင်းချမ်းသောလမ်းလေးတွေဖြစ်နေတုံးပဲလို့ဝေဖန်လိုက်ပါတယ်။တကဘာလုံးမှာဖြစ်နေတဲ့အရေးကြီးဆုံးသတင်းတွေပေါ်သုံးသပ်မှုအားကောင်းတဲ့အပတ်စဉ်ထုတ်ဒီ Economic စာဆောင်ရဲ့အာရှကဏ္ဍမှာမြမတက်မတော်နဲ့အပြည့်ရစာချုပ်ချုပ်ထားတဲ့တိုင်းရင်းသားဒေသတွေမှာစိတ်နှလုံးမငင်းချမ်းနိုင်သေးဘူးလို့သုံးသပ်လိုက်ပါတယ်။အပြည့်ရထားတဲ့ရှမ်းတက်ဖွဲ့တွေနဲ့တိုက်ပွဲဖြစ်နေတာအပြင်အပြစ်ရကရင်တွေလည်းသူနီးနဲ့သူဒုက္ခရောက်နေတယ်လို့ဆိုပါတယ်။ထိုင်းမြန်မာနယ်စပ်ကကရင်ဒုက္ခတွေ2600ကျော်နေတဲ့ဣတုဒဒုက္ခတွေစကန်ကောင်းဆောင်နာတာကစက်တင်ဘာလကစပြီးနိုင်ငံခြားအလှရှင်တွေကဆန်ထောက်ပံ့ပေးတာရပ်လိုက်တယ်။အပြစ်ရလက်မှတ်ထိုးပြီးတာမျိုးငြိမ်းချမ်းရပြီလို့နိုင်ငံတကာဘက်ကယူဆပုံရတယ်ဆိုပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုပြစ်တင်ဝေဖန်လိုက်တယ်လို့ February 15ရက်နေ့ထုတ်ဒီ Economic စာဆောင်မှာဖော်ပြလိုက်ပါတယ်။အပြစ်ရပြည်ကရင်ပြည်နယ်အတွင်းမှာနိုင်ငံခြားခီးသွားတွေများလာကထိုင်းနဲ့ကုန်သွယ်ရေးမြင့်တက်လာပြီးတချို့ဝင်ငွေပိုကောင်းကလူနေမှုစင်တန်းမြင့်တက်လာခဲ့ပေမဲ့ပြန်သွားတဲ့အောက်ခြေဒုက္ခတွေတွေတော်တော်ငြိမ်းချမ်းရေးအသိပွင့်တွေကအပေါ်ကနေမစည်းစင်းလာသေးဘူးအောက်ခြေလူထုအနေနဲ့ကတော့လမ်းပန်းဆောက်အောင်တိုးချက်မှုတွေနဲ့ထိုင်းဂျပန်လက်စစ်ဆက်ရုံလုပ်ငန်းတွေကထင်သာမြင်သာမရှိပဲတာဝန်ယူတာဝန်ခံမှုမဲ့တာကြောင့်သူတို့မူလမြေတွေအသိမ်းခံနေရတယ်ပြန်အစားရတာကလည်းမကာမိဘူးလို့ထုတ်ပြောနေကြောင်းဒီစာဆောင်မှာဖော်ပြထားပါတယ်ခင
်ဗျမြန်မာစစ်တပ်ကစံရီးစံညွန်အတိုင်းဖြစ်စေခြင်းနဲ့ဆွဲကောင်းစဉ်နဲ့အန်သနီဒေးဗစ်စီတာရဲ့ဆောင်မကို The ARD မှာဖတ်ရပါတယ် February အစောပိုင်းကကြည်ရည်လေးပူတွဲစည်ရည်လိချင်းမှုဟာစစ်စွန်းကြီးထက်မြက်ပြီးစနစ်ကျတဲ့စည်ရင်အားစုတရားဖြစ်တယ်ဆိုတာပြည်တွင်းပြည်ပပြတ်သားဖို့အထောက်အကူဖြစ်ပါတယ်ဒါပေမဲ့ဒီညမှာအရေးတကြီးပြောစရာတစ်ခုကနှစ်ပေါင်း80ကျော်ဆီလျားခဲ့တဲ့ပြည်တွင်းစစ်မပြည့်စုံသေးပဲဒီလိုစင်ရကောင်းလှုပ်လာတာကတော့ကတိကောက်ဖြစ်နေမလားဆိုတာပါပဲ။တိုင်းသားလက်နက်ကနေစစ်ပွဲတွေ၊ကလေးစစ်သားပြဿနာတွေ၊ရခိုင်မြောက်ပိုင်းလူခွင့်ရေးချိုးဖောက်မှုစုစည်းချက်တွေကြောင့်မြန်မာနိုင်ငံစစ်တပ်အနေနဲ့တပ်သားစုဆောင်ရေးအခက်အခဲဖြစ်နေတဲ့အတွက်လဲစစ်တပ်အတွက်လာစာရိတ်ခါတွေပိုကောင်းမွန်အောင်ထောက်ပံ့ပေးထားပါရယ်။စစ်လက်နက်နဲ့ပတ်သက်လို့ရှိရင်လဲတရုတ်၊မြောက်ကိုရီးယားတို့စီကဝယ်ယူသလိုပြည်တွင်းမှာလည်းထုတ်လုပ်ပါရယ်။ဒေတာအတွက်ဆိုရင်ခိမီလေရင်တွေကိုရုရှားစီကနောက်ဆုံးဝင်ယူခဲ့ပြီးဖြစ်ပါရယ်။ဒါပေမဲ့ဆင်ဖြူရှင်2018စီရေးလက်ကျင့်မှုအပြီးမှာဗိုလ်ချုပ်ဦးကြီးမင်းအောင်နိုင်ကိုယ်တိုင်ဝန်ခံပြောကြားခဲ့သလိုပဲတကယ်စံမီစစ်တပ်ကြီးတရားဖြစ်လာဖို့ဆိုတာဖွဲ့စည်းမှုလက်နက်တပ်ဆင်မှုလက်ကျင့်မှုတွေကိုပုံမလိုအပ်ပြီးတာရှည်လုပ်ရမယ့်ကိစ္စတရားဖြစ်ပါတယ်။ဒီညမှာပုံမကြီးမတဲ့အဟံတတရားကတော့တက်မတော်အရာရှိတွေရဲ့ခေါရိုးကျွနေတဲ့အစဉ်အလာအယူဆပဲဖြစ်ပါတယ်။တိုင်းရင်းသားလူမျိုးစုပေါင်းစုံပါဝင်တဲ့မြန်မာလူအဖွဲ့အစည်းမှာဗမာကြီးဆိုတဲ့အစိုးရစနစ်နဲ့ချုပ်ကင်ထားရမယ်လို့ယူဆထားကြသမျှကာလပတ်လုံးပြည်သူတွေနဲ့ပဋိပက္ခတွေဆက်လက်ဖြစ်နေပြီးခဏတည်းမှာပြိမိနေတဲ့စစ်တပ်လိုပဲဖြစ်နေအောင်မှာပါဒီလိုအခြေအနေမျိုးမှာလက်နက်ကောင်းတွေနဲ့ကြီးကျယ်ခန္ဓာရဲ့လက်ကျင့်မှုတွေကိုလုပ်ပြနေလဲပဲတိုက်ခိုက်ဆက်ဖြတ်နိုင်စွမ်းရှိရဲဆိုတာကိုပြသနိုင်မှာဖြစ်ပေမဲ့နိုင်ငံတကာအစစ်မှီတက်မတော်အဖြစ်ကဘာကသတ်မှတ်လက်ခံတဲ့အစစ်မှီတော့ရောက်နိုင်လိမ့်မယ်မဟုတ်ဘူးလို့ရေးသားထားပါခင်ဗျာ
ကိုဝင်းမင်းနဲ့ဦးကျော်စန္ဒာပါရှင်အခုလိုကမ္ဘာသတင်းတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကို VOA မြန်မာပိုင်းရုပ်တံရဲ့တောက်ကြနေညနေခင်းအစီအစဉ်မှာအပတ်စဉ်ကြည့်ရှုအားပေးနိုင်ကြပါတယ်ရှင်အခုတော့နနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပါ
ဒီကနေ့မင်းတင်ပြမယ် idiom အသုံးက
in the nick of time
ဖြစ်ပါလေစာလုံးပေါင်းက in the nick nick of time time ဖြစ်ပါလေအချိန်မီလက်မတင်လေးတင်လို့ idiom အဓိပ္ပာယ်ပေါက်ပါလေပါတီပွဲလွတ်မလို့လက်မတင်လေးတင်မိလိုက်တဲ့ George ကိုပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် We had a flat tire on our way to Henry's party but we still got there in the nick of time 5 minutes to 12 just in time to raise a glass and say hello to the new year
Henry ရဲ့ပါတီအသွာကားဘင်းပေါက်တယ်လေဒါပေမဲ့လို့တော်သေးပါရဲ့ဆယ်နှစ်ထိုးဖို့9မိနစ်အလိုတိတ်တိတ်ကိုရက်ခွဲမြောက်ပြီးကြိုဆိုဖို့အချိန်မီလက်မတင်နေရင်ရောက်သွားခဲ့တယ်လို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် We had a flat tire on our way to Henry's party but we still got there in the nick of time 5 minutes to 12 just in time to raise a glass and say hello to the new year
အချိန်မီလက်မတင်လေးတင်လို့ပြောတယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
in the nick of time
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အခုဆက်လက်ပြီးတော့အမျိုးသမီးကဏ္ဍကိုတင်ဆက်မှာပါ American ပြည်ထောင်စုမှာ February လကို Black History Month လူမဲသမိုင်းတင်လာအဖြစ်သတ်မှတ်ထားရမှာအာဖရိကနယ်ပယ် American နိုင်ငံသားတွေရဲ့စံနမူနာတင်စရာကောင်းတဲ့ထူးခြားမှုတွေကိုမိမောင်းထုတ်ပြရမှာ Rosa Parks ကတော့လူမဲတွေရဲ့သမိုင်းမှာထူးခြားလာတဲ့ပုံကိုယ်တွေအနဲ့အထင်ရှားဆုံးအမျိုးသမီးကြီးတဦးပဲဖြစ်ပါတယ်ဒီအကြောင်းဒီသတင်းပတ်အမျိုးသမီးကဏ္ဍမှာဒေါ်လာလတန်းစုစည်းတင်ပြထားတာကိုနားဆင်ကြရအောင်ပါရှင
် I had not planned to get arrested I had planned to do with thatHaving to end up in jail, but when I had to face these...
မနီနဲ့အဲ့ဒီနေ့ကအဖမ်းခံဖို့ရည်ရွယ်ပြီးလုတာတော့မဟုတ်ပါဘူးထောင်ထဲမသွားရဘဲနဲ့လုံနိုင်ဖို့ရည်ရွယ်ခဲ့ပါလေဒါပေမဲ့လို့ကျမအဖမ်းခံဖို့ဆုံးဖြတ်ချက်ချလိုက်တာကတော့ကျမတို့အနေနဲ့ဒီလိုအတင်ခံရတဲ့ဘဝမျိုးမှာနေရတာကြာပြီမို့ကျမတို့ဘောခွဲခြားဆက်ဆံတာပိုပြီးခံလီပိုပြီးအနှိမ်ခံရလီဖြစ်တယ်ဆိုတာကိုကျမသဘောပေါက်မိလို့ဖြစ်တယ်လို့ပြောသွားသူကတော့ကွဲလွန်လေပြီဖြစ်တဲ့ပြည်သူခွေရေးလှုပ်ရှားမှုရဲ့ဤကင်းကြီးရဲ့လို့တင်စားခေါ်ပေါ်သူ Rosa Parks ပဲဖြစ်ပါတယ်။ဒီလ February လကိုအမေရိကန်မှာ Black History Month လူမဲသမိုင်းတင်လာဖြစ်သတ်မှတ်ထားတဲ့အတွက်ကြောင့်လေ Rosa Parks ရဲ့အသားရောင်ခွဲခြားမှုအဆုံးသတ်ရေးသမိုင်းတင်ကျူးပေါင်းမှုများကိုတင်ပြပေးဖို့ရည်ရွယ်ခဲ့တာပါ။လူမဲသမိုင်းတင်လာစခဲ့တာကတော့1915ခုကဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာကြီးကျွန်စနစ်ပပျောက်ရေးတွေဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်မှာသတ်မှတ်ထားပြီး250အကြာဖြစ်တယ်လို့ဆိုရမှာပါ Harvard ကျောင်းဆင်းဘုရားသမိုင်းရှင် Carter G. Woodson နဲ့တခြားအထင်ကအာဖရိကနယ်ပယ်အမေရိကန်နိုင်ငံသားတွေရဲ့ကြိုးပမ်းမှုကြောင့်အမေရိကန်သမိုင်းမှာလူမဲအမေရိကန်နိုင်ငံသားတွေရဲ့အခန့်ကဏ္ဍကိုအတိအမှတ်ပြုဖို့1956ခုနှစ်ကစလို့အမေရိကန်သမ္မတတိုင်းကဒီလကို Black History Month ရဲ့လို့သတ်မှတ်ပြီးနိုင်ငံကနေကာရဝပြုခဲ့တာလည်းဖြစ်ပါတယ်အာဖရိကနယ်ပယ်အမေရိကန်နိုင်ငံသားအမျိုးသမီးတွေရဲ့ကြိုးပမ်းမှုတွေအောင်မြင်မှုတွေအများကြီးရှိတဲ့နဲ့ Rosa Parks ကတော့အချင်းရှားဆုံးပုံကိုယ်တွေနဲ့တူဦးလို့ဆိုရမှာပါအချင်းကတော့1955ခုဒီဇင်ဘာလတရနေ့ကပဲဖြစ်ပါတယ်ထိုစဉ်အသက်42နှစ်အရွယ်ရှိပြီဖြစ်တဲ့ Rosa Parks ဟာတောင်ပိုင်းဒေသမှာချက်မှတ်ထားတဲ့လူပြူလူမဲခွဲခြားတဲ့စနစ်ကိုကျင့်သုံးတဲ့ Alabama ပြည်နယ် Montgomery မြို့မှာဘတ်စကားဒီဇင်ပေါ်မှာလိုက်ပါလာပြီးလူပြူတူအတွက်နေရာဖယ်ပေးဖို့ညှင်းခဲ့တာဖြစ်ပါတယ်။ထိုစဉ်ဖြစ်ရတဲ့ပတ်သက်ပြီးတော့မကွယ်လွန်မီသူသတင်းမီဒီယာကိုပြောပြခဲ့တာကိုလည်းပြန်ပြောင်းတင်ပြလိုပါတယ်
။ Well, four of us were involved in that section of the bus and then occupied the seat with me.
အဲ့ဒီဘတ်ကားပေါ်မှာကျမတို့လူမဲလေးဦးရှိခဲ့ပါတယ်။တူဦးကပြင်းပေါင်နာခုံမှာထိုင်ပြီးကျမကတော့အတွင်းဘက်ပိုင်းမှာထိုင်နေပါတယ်။တခြားတစ်ဖက်မှာနောက်လူမဲအမျိုးသမီးနှစ်ဦးထိုင်နေကြပါတယ်။ပါစကားရတော့လူပြူအမျိုးသားတူတက်လာပြီးသူကမတ်တက်ရနေရတယ်။သူကကျမတို့အားလုံးကိုခုံကနေဖယ်ပေးစီခြင်းနဲ့တခြား၃ယောက်ကတော့မထခြင်းထခြင်းနဲ့ထပေးကြတယ်။ကျမကတော့ဖယ်မပေးဘူး။အဲ့ဒီတော့ကျမအဖမ်းခံရအချုပ်ထဲထည့်ခံခဲ့ရတယ်လို့ Rosa Parks ကသူမကွယ်လွန်မီကပြန်ပြောင်းပြောခဲ့တာပါ။ခုလိုလူပြူလူမဲခွဲခြားဆက်ဆံတာကိုခံနေရတာများလို့လေသူ့အနေနဲ့ခုလိုမခံရနိုင်ဖြစ်လို့ အခန်းရဲခဲ့တာဖြစ်တယ်လို့ Rosa Parks ကပြောခဲ့တာကတော့
Well, I had work and I can't say I wasn't tired, but that
ကျမကအလုပ်ပြန်မှန်းပြီးပြန်လာတာဒါပေမဲ့ကျမပြန်မှန်းလို့ Parks ပေါ်မှာခုံနေရကနေထပေးဖို့ညှင်းခဲ့တာတော့မဟုတ်ပါဘူးကျမအနေနဲ့ကျမကတန်ရန်တန်ကြီးဘတ်စကားကပြီးပြီးစီးတာမှုလို့လေကျမထပ်ပြီးစရာအကြောင်းရှိဘူးလို့ကျမယုံကြည်ပါလေဒါအပြင်ကျမကိုခုလိုခွဲခြားဆက်ဆံတာမျိုးကိုလေကျမမခံတော့ဘူးလို့ဆုံးဖြတ်တဲ့အတွက်အခုလိုဘတ်စကားပေါ်မှာခုံနေရကိုမဖယ်ပေးခဲ့တာပါလို့ Rosa Parks ကပြောခဲ့တာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမှာ racial segregation လို့ခေါ်တဲ့အသားရောင်ခွဲခြားတဲ့စနစ်ကိုကျင့်သုံးတဲ့ထိုးစဉ်ကခီးသွားရမှာလူပြူကရှည်တန်းခုံလူမဲတွေကနောက်တန်းခုံတွေမှာထိုင်ကြရပြီးလူပြူတွေတွေရှည်တန်းခုံတွေမှာနေရာမရှိရင်နောက်တန်းခုံမှာလူမဲတွေကဖယ်ပေးကြရတာဖြစ်ပါတယ်ဒါကို Rosa Parks ကဆန့်ကျင်ခဲ့တာပါအလားတူပဲကျောင်းတွေစားတောက်ဆိုင်တွေရုပ်ရှင်ရုံတွေစသဖြင့်မှာလေလူပြူနဲ့လူမဲတွေကိုခွဲခြားဆက်ဆံထားတာပါ Rosa Parks ရဲ့ Montgomery မြို့ကလေးမှာဒီအသားရောင်ခွဲခြားတဲ့စနစ်ကို Parks River မှာတခြားလူမဲအမျိုးသမီးတွေကအခံခဲ့လို့အဖမ်းခံခဲ့ကြရတာတွေလည်းရှိခဲ့ပါတယ်။ဒါပေမဲ့လို့လေဒီတစ်ခါ Rosa Parks အဖမ်းခံခဲ့ရတော့လူမဲလူအဖွဲ့အစည်းကဒီဖြစ်ရကိုမခံတော့တဲ့အတွက်သူ့နောက်မှာဝိုင်းပြီးရပ်တည်ပေးခဲ့ကြပါတယ်။ Rosa Parks ကတော့အလုပ်ပြုတ်ခဲ့ပြီး Alabama မှာအလုပ်ရှာမရတဲ့အတွက်ကြောင့်လေသူနဲ့သူခင်မွန်းဟာ Detroit မြို့ကိုပြောင်းခဲ့ကြရပါတယ်။ထို့စီလူမဲအဖွဲ့အစည်းဖြစ်တဲ့ NAACP ကလည်းဒီဖြစ်ရကိုစံတက်ခံဖြစ်ဖြေတန်းတင်ခဲ့ပါလေထို့သဖြင့်ထိုစင်းကပြည်သူ့ခွင့်ရေးလှုပ်ရှားမှုမှာခေါင်းဆောင်ဖြစ်တက်လာသူကတော့တရားဟောဆရာဒေါက်တာမာတင်လူသကင်းနဲ့ဖြစ်ပါလေထိုစင်းလူပြူလူမြဲခွဲခြားမှုဆက်ဆံရေးအဆုံးသတ်ဖို့ငြင်းချမ်းစွာတိုက်ပွဲဝင်ဖို့ဆုံးဖြတ်ခဲ့သူဒေါက်တာကင်းပြောခဲ့တာကိုလည်းပြန်ပြောင်းတင်ပြလိုပါလေ
Segregation in public transportation will pass away eventually.
အများပြည်သူအသုံးပြုတဲ့တယ်ယူပို့ဆောင်ရေးမော်တော်ယာဉ်တွေရထားတွေပေါ်မှာအသားရောင်ခွဲခြားမှုစနစ်ဟာတနည်းအဆုံးသတ်မှာပါ။ဒါကြောင့်ဒီကနေ့ကစပြီးတော့ကျွန်တော်တို့ဒါကိုရင်ဆိုင်နိုင်ဖို့ပြင်ဆင်ကြဖို့လိုမယ်လို့ထင်ပါတယ်။အဲ့ဒီအချိန်ရောက်လို့အခြေအနေတွေကိုရင်ဆိုင်ရတဲ့အခါမှာကျွန်တော်တို့တိတ်ခါရှိရှိတည်တည်ငြိမ်ငြိမ်စင်ချေတုံတရားရှိရှိနဲ့ရင်ဆိုင်ကြပါစို့
။ဒေါက်တာမာတင်လူသကင်းဦးဆောင်တဲ့လှုပ်ရှားမှုကြောင့်လေအသားရောင်ခွဲခြားရေးစနစ်ဟာဥပဒေအရအမေရိကန်ပြည်ထောင်စုမှာအဆုံးသတ်ခဲ့ပါတယ်။ဒေါက်တာမာတင်လူသကင်းကတော့အလုပ်ကြံခံခဲ့ရပါတယ်။ Rosa Parks ဟာ1980ခုနှစ်များနောက်ပိုင်းမှာလေအသားရောင်ခွဲခြားမှုတိုက်ဖြည့်လှုပ်ရှားမှုတွေဆက်လက်ဆောင်ရွက်ခဲ့သလို Detroit မြို့မှာလူမဲလူငယ်တွေအသက်မွေးဝမ်းကြောင်းအကြံပေးဌာနကိုလေဖွင့်လှစ်ပေးခဲ့ပါတယ်။ခုလိုဒဏ်သူခွင့်ရရှိမှုတွေသူ့ဘဝမှာမနာမနေကြိုးပမ်းမှုတွေကြောင့်1990ခုနှစ်မှာထိုစဉ်သမ္မတ Bill Clinton ကရတားတွေကိုပြီးတဲ့အမြင့်ဆုံးသုတစိတ်ဖြစ်တဲ့သမရရဲ့လူမြောက်မှုသုတစိတ်အပြင်လွှတ်တော်ဆိုင်ရာအမြင့်ဆုံးရှုစိတ်စုကိုလည်းသူ့ကိုချီးမြှင့်ခဲ့ပါလေထိုစဉ်သမရကလင်တန်စုပြီးပွဲမှာပြောခဲ့တာကတော့
Rosa Parks ignited the most significant social movement in modern America
Rosa Parks ခေတ်အမေရိကန်သမိုင်းမှာအထင်ကရအကြဆုံးလူမှုရေးအပြောင်းလဲဖော်ဆောင်မှုကိုစတင်ပေးခဲ့သူပါပြည်တွင်းစစ်ဖြစ်စေခဲ့တဲ့အကြောင်းရင်းတွေအဆုံးသတ်စေဖို့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်73 74နဲ့15တို့မှာပြည့်ရထားတဲ့ဂရီတွေကိုဖြည့်ဆည်းနိုင်ဖို့ကြိုးပမ်းပေးခဲ့သူပါ။နောက်နှစ်ပေါင်း90ကျော်အောင်ပဲ Rosa Parks ဟာတစ်ချိန်ကဗတ်စကားပေါ်မှာနေရာမဖယ်ပေးခဲ့တာထက်ကြော်လွန်ပြီးတခြားဒန်းလူအခွင့်အရေးရပိုင်ခွင့်အတွက်ကြိုးပမ်းပေးခဲ့သူဖြစ်တာမို့သူ့ကိုသမရကချီးမြှင့်တဲ့လွတ်မြောက်မှုဆုတစိတ်အပြင်ကျွန်တော်နဲ့အတူလွတ်တော်ခေါင်းဆောင်တွေကလည်းလွတ်မြောက်မှုရှုတစိတ်စုသူကိုချီးမြှင့်ပါတယ်
။ Rosa Parks ဟာ2005ခုအောက်တိုဘာလ24ရက်နေ့အသက်92နှစ်အရွယ်မှာကွယ်လွန်ခဲ့ပါတယ်။ထို့စဉ်သူ့ရဲ့ဇာပနအခမ်းအနားကိုတက်ရောက်ခဲ့တဲ့သမ္မတဘရက်အိုဘားမားအမတ်တရပြောခဲ့တာကိုလေပြန်ပြောင်းတင်ပြလိုပါတယ်
။ We honor this woman Rosa Parks by finding within ourselves the courage
ကျွန်တော်ဒီကနေ့ဂရဝပြူတဲ့ Rosa Parks ဟာနိုင်ငံရေးရာထူးလက်ကင်ထားသူမဟုတ်ပါဘူး။ကျွေးဝါချမ်းသာတဲ့သူလည်းမဟုတ်ပါဘူးအထက်တန်းလွှာသတင်းတွေမှာဖော်ပြခြင်းခံရသူလည်းမဟုတ်ပါဘူးထိတ်တန့်တက်ကြွားဘွားရသူလည်းမဟုတ်ပါဘူးသူ့ဘဝဖြတ်သန်းမှုအတော်များများမှာဆက်ချုပ်စားခဲ့သူပါဒါပေမဲ့ကျွန်တော်နိုင်ငံရဲ့သမိုင်းကိုပြည့်စုံတဲ့အခါမှာတော့ D A Sizi Nirate Nudumia Miha, Sato Madre, Samaria Miru, Midwa Tama, Sumiguro, Nesadiani Jamawa.
Rosa Parksko, Karwa Pugedu, Nadurado, Washington DC, Aulodoma, Elena Holmes Pepibari.
In great humility, Rosa Parks.
Rosa Parks and Nene, they miss Wabe, Tipia Tata, the Bigeraga, Coco, Lumia, and Lojabo, Surabawe.
Tanguya, Sedungu, Ferila, Liani, Winishin, well only be pity, who's a box go computer in it. Do a tetia, pity, and a toss, Sedungu, Nicaro, do Winnie, Timapi, who's a box to take Gangu, Sadai Gigani, Towi, Yoncha, Geva John Timpiai, Divinpai, Nidumia, Gandago, Nigong Chu Apparition.
Cause it only serves to make me more determined to achieve my final goal. And I come back even stronger.
ဒေါ်လာလာတန်တက်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ပြီးတဲ့နောက်မှာသိပ္ပံနဲ့နီးပညာကဏ္ဍကိုဒေါက်ခင်မျိုးသက်ကဆက်ပြီးတင်ပြမှာပါရှင်။
ဆယ်တခုတိဆောက်တော်မယ်ဆိုရင်အကျိုးရှိတဲ့ဆယ်တခုဖြစ်လာစီကိုဘာတွေလုပ်ဖို့လိုအပ်တယ်ဆိုတာကိုဒီတစ်ပတ်မှာပြောပြပေးရစေ။20ရာစုအစောပိုင်းကစပြီးကမ္ဘာနိုင်ငံတွေမှာဆယ်ရီအပြိုင်ဆိုင်ဆောက်ခဲ့ကြတာဖြစ်ပြီးတရုတ်တနိုင်ငံတွင်မှာလည်းဆယ်ကြီးပေါင်း2000ကျော်ရှိနေတာပါ။ဒီဆယ်ရီတိဆောက်လို့ရတဲ့အကျိုးမြတ်တွေကိုထောင်ကိုအကိုးဆယ်နှစ်ကုန်လောက်ရောက်မှဆန်းစစ
ba po ni da twet ya de lo so ba de sao lo khe de mya se ji ri a long ni ba twet tin na min na ati te chin nya ra myo ma shi de lo kong cha se ka yan nong 50 jo po bi kong cha ni da le ya mi twet phit se myo ni lu ru twet phit se ye pe we bo twet tat mat tha de pamana the ne bi pe nai na pawin chin thi kai mu shi se da ri twet ya de lo phop ya tha ra ba se ri chaung ganna ya win chin sain la ya me a sa ye ne kwin rue ko khan chao se bi ganna ya a phit yauk twa se da myo shi ni de lo se ye twin snin ne sai pyo ni de mi e ka su su paw ye le bon da bon ha sa paw kong na myo ri twet ni ya ba de di lo ma phit se bo twet se ko lo a ma saup bo lo wa ma phit de a pyin lo a lo saup me so yin le se ti saup me data ye a chet let twe ko ti yaung lo pho lo de lo engineer bumi be da pinya shin u tain pai ga pyo ba de
se saup de so ye long aw taung nai mo le lo la o se mu yo taung lai de taung lai de ye ya mi yaung ga ni pyan saing thwat daw me chang 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 a la so yin le ye ma tin nai naw ta kha di mo ye jain se de khu saup de so a di ga ye u taung mi saup wa da phit de da chang mo lo အဲ့ဒီအေရာရဲ့ရမယ့်မိုးအချိန်ငါလည်းအရန်ကိုရေးကြည့်တယ်တက္ကနီကလေးပြောမလို့ဆိုတော့ hydrology data တွေပေါ့နော်အဲ့ဒါတွေကမှန်ကန်မှုလိုပါတယ်ဆယ်ဆောက်တယ်ဆိုတော့အဲ့ဒီပေါ်မှာအခြေကြည့်ပြီးတော့မှဒီဇိုင်းကိုလုပ်ရတာဖြစ်တဲ့အတွက်ကြောင့်မလို့ဆယ်ကြီးကကြီးနေပြီးတော့မိုးကမရွာတော့ရေကမဝင်မင်းနဲ့ပေါ့ဒီရေကြံတာဟောက်ဖြစ်သွားတဲ့အာမျိုးတွေလည်းဖြစ်နိုင်ပါတယ်သမောက်တောင်ဆယ်ကတော့ဓမ္မကြီးရဲ့စောစောပိုင်းမှာစောက်ခဲ့တဲ့အတွက်ပညာလိုအပ်ချက်တွေလည်းရှိကောင်းရှိနိုင်ပါတယ်ပေါ့လိုင်းပေါ်မှာတော်စားတော့ကြတဲ့အခါမျိုးလည်းရှိတယ်နောက်ပိုင်းမှာဘာဒီလည်းပဲမိုးခေါင်လာတဲ့အတွက်ကြောင့်ရေအားလည်းတင်ထားသလိုမဝင်တဲ့အတွက်ကြောင့်ဆယ်က over design တို့ဖြစ်ပြီးတော့မှရေအားလည်းလိုသလောက်မလောင်နိုင်ဘူးမပေးနိုင်ဘူးအဲ့လိုပုံစံမျိုးဖြစ်သွားတာပါ
ဆယ်တီးဆောက်မဲ့နေရာတွေမှာဘာတွေလုပ်ဖို့လိုအပ်ပါသလဲ
ဆယ်ဆောက်တယ်ဆိုတဲ့နေရာမှာကျွန်တော်တို့ကအဆင့်နေရှိတယ်ပထမအဆင့်ကစူးစမ်းလေ့လာတဲ့အဆင့်ပေါ့လေစူးစမ်းလေ့လာတဲ့အဆင့်မှာရတဲ့အချက်လက် data တွေပေါ်မူတည်ပြီးတော့ဒီဇိုင်းဆွဲပြီးတော့ဒုတိယအဆင့်ကတီးဆောက်တဲ့အဆင့် construction အဆင့်ပေါ့လေအားလုံးသွားပြီဆိုလို့ရှိရင်ဒီဆယ်တွေကို function လုပ်ပြီးတော့နောက်ပိုင်းကဆက်လက်ထိန်းသိမ်းရတဲ့အဆင့်ပေါ့လေအဲ့ဒီအဆင့်သုံးချက်မှာအဆင့်နိုင်အဆင့်နိုင်ကသူ့အနေနဲ့အရေးကြီးပါတယ
်ဆယ်တီးဆောက်တော့မယ်ဆိုရင် data တစ်ခုရဲ့အချက်လက်တွေကိုစူးစမ်းမှတ်တမ်းတင်တာဟာတိတ်ကိုအရေးပါပါတယ်
ဒီစူးစမ်းလေ့လာတဲ့အဆင့်လို့ပြောတဲ့ဒီ investigation stage မှာလည်းဒီ website တွေမှာတော့ဒီပညာတွေလည်းအများကြီးတွေ့တော့ survey လုပ်ပြီးဒီတိုင်းနာတွေ topography ဘာညာဒါတွေကအမြင်အထင်လောက်ရတဲ့အခါကျတော့နောက်ပိုင်းမှာတိတ်မမားနိုင်တော့ဘူး။မားနိုင်တာတွေကဘာတွေလဲဆိုတော့လာဗီရာနဲ့ဆိုင်တဲ့အချက်လက်တွေ hydrology data တွေနောက်တစ်ခါမိုးအချိန်မှတ်တမ်းတွေမိုးအချိန်မှတ်တမ်းတွေလည်းမှန်မှုလို့တယ်အဲ့တော့အပူချိန်မှတ်တမ်းတွေမိုးငဲသွားပြီးတော့အပူချိန်မြင့်လာလို့ရှိရင်ဆယ်ထဲကိုလောင်မဲ့ဝင်မဲ့ရေကငဲသွားတယ်အပူချိန်မြင့်တော့ရေငွေ့ကြံတော့များတော့ဆယ်ထဲမှာရေမတင်နိုင်တော့ဘူးနောက်တစ်ခါအဲ့ဒီဆယ်ဖြတ်ပိတ်မဲ့
นี่จะจำมาแดงเปล่าสิเลยอะไรก็อะไรนี่ยังนี่เตะลาเลยปาวินเด้เนี่ยนี่ดีน้องนี่ปาหมูมาแดงยิงเวียนหมูมาแดงอะไรอย่าเอเดียร์ที่เนี่ยซีนี้จ้าเลยมาแดงซีนี้นี่โดนเลยมาแดงอะไรอยู่ที่นี่จ้าจ้าเชียงยูบีโรมาแม่แม่แกงแตงจ้ามาแดงเดินหาวูรูเลยอะไรไม่เอาไปเนี่ย เราบินไปเอาสูบีโร่เสียอะไรมาช่วยยาดีดาริวพิลาเองอันนี้ดีดาริวมูดีโร่ดีไซน์เชื่ออะไรเอนจิเนียร์เลยอ่ะดีไซน์มาเลยทั้งหลายบีโร่น้องเสด็จช่วยเสด็จอ่ะสู้จูเรียวเว้ยอย่ามาบอกเลยนี่เราเรียนมาแดนี่อ่ะเด็กเรียนลีลาบีโร่มาสูรุษีเด็กเก่งมูเน่เซ็ตชิบุตั้งแต่ยังไม่ว่าบ้านยังที่ไกลมูเน่บุยันนาซาเน่เซ็ตทุกชิบุสูรุษีอ่ะ อันนี้ตรงไอ้ดีดาริอ่ะนั่นเนี่ยเชื่อเราใช่ไหมเกี่ยวกับยุ่งยิ่งใช่ไหมมาเดินที่ด่าที่เดียดได้ไหมเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยสุราริอ่ะไอ้ดีดาริอ่ะเลยเชื่อวิโรธารามูดีดาอามาอยู่นี่เลยที่ไหนเนี่ยดีดาอามาอยู่นี่ชีวิตเดือดใจอามาอยู่นี่เลยที่ไหนเนี่ยใจอามาอยู่นี่ชีวิตสุรุจินจำมาเถอะยี่ปมานาอุมาลาวนายนารุมวยจีนีมารุมวยปุยารุมาเซียวยี่จอบีโอมาไหนรู้ใช่ไหมจูดอนไหนนารุอะไรอยู่ดีชีวาเลย ซูซานดีลาลูยาเรเชลเลตุเน่ดีไซน์มิสเวปีเซตีสักแค่ดีแต่เอาทิ้งเต็งหูไม่ยานายเลยที่สาวเรเซตเอจูมิชิวาวทิ้งเต็งเนี่ยเสียมาเลยรู้ว่าเด็กวันนั้นเอ็นอาร์นีทาตั้งด่าเรมามันดูริงลงเมชินีสักทีอาดิซีเรอโลฮารีที่เราหมาลาเซนายเซนายมาตุ้งเนี่ยเนี่ยดูเฮนเจนี่ตุ้งนายมามาที่ใจมูเนซงเน่
โจมีมีอารมณ์ยามเสียนิวที่สาวนายมาที่บ้านเลยนะที่รู้เสียนิวยานายมุ่งแต่เสียที่สาวยามาช้ามาแต่มัวรักกันยี่บาทเลยเสียที่สาวตัวเล็กกันเลยเพียงมันบุรุษบ้านเลยเสียที่สาวเดินยามาในงานเราสัวสัวอะไรก็ปกติช้ามาเลยดูเลยเอามาที่สาวยี่ลูกเด็กดูเลยสัวอะไรก็เป็นยามเสียนิบ้านเลยไอ้มาในงานเราปกติช้ามาแต่ในงานเราสัวอะไรแต่ยี่เด็กเด็ก
จู่ๆเนี่ยลงงานกูลงมาแล้วเนี่ยแต่ไม่เป็นอะไรสงสงเงินอะไรอยู่ตากวยายาวไหมออกมาที่สาวยี่ลูกเด็กที่เป็นอาชีพที่เป็นอาชีพอินเจเนียร์ดีก็เลยเกลือเอ็นลูกเอ็นลูกอับูชราวกูยังจริงๆยังเป็นมายังติดอยู่มาในงานเราสัวอุปยามีเจียร์ลาลูอาลูลูกเขมรอะไรกูอ่ะบริษัทช่างมาเด็กสัวบ้านยาเลยซีซันนั้นแม่แม่ซีซันนั้นแม่เนี่ยแต่ไม่ว่ามาซีซันนั้นทับีลงไหมเอาก็ที่เป็นอาชีพที่เป็นอาชีพ
Engineer
Bumi Bela Pinyasin Uteng Panyat Yo Chachanebe Tidharin Patrat Tikpane Nitinya Ganago Timawe Jena Lai Piyasi Narabah Mabian Pinyasinya Omo
ดอกเข็มยอดแต่เต็มสันนิดเต็มไปเนี่ยนิดเดียวกันนะว่าเช่นวิวอินมาไว้ซีซันนี้ก็สั่งเล่นน่าสนิทไว้อเมริกาสุยาเย่ตัวโบราณมีอาวุธกูเต็มใจมาโรเมซินตัวราชมีอะไรมีอเมริกาดีกว่าตัวเราโดนทรัมป์ฮะมีกุริยาสุยาเย่หนึ่งมันนิสเซมูบีดังงานนี้เยสุนบีจอดทบีเต็มเสียงลากันเลยมีกุริยาหนึ่งอันดับพอดพอดกู เล็กขันตุยส่งเก็บไว้ตัวนี้ตุยมีด้าซูวันนี้ท่องจ้าอยากบุตรยินสัยนี่อะไรแต่ก็ดูปมเอาข้าดอกตาโยฮ่ามีกุริยาหนึ่งงานนี้นักท่องลิ้วนี่มาทบีลากันดูพี่บาร์เลยเจ้าหน้ามาพี่บ้ากบาร์ยินเนี่ยที่ดูเรื่อยๆจงลงว่าไม่ใช่ดูมีกุริยาหนึ่งงานยังจังหวะตีท้าดูพี่เด็ดด้วยตัวเราอีกคนสิลูกชามุพี่เขียบาร์เลยลูกดอกตาโยฮ่าพี่บาร์เลยตังกุริยาหนึ่งงานกูเชี่ยชักเลยใช่ไหมเจ้าหน้าที่นั่งกูเจ้าหน้าลุลลาลาพี่ลูกย တယ်ကျွန်တော်ဟာဘဝအတိတ်တခုတည်းကိုရောက်သွားပါတယ်ကျွန်တော်ဘယ်တော့မှမျှော်လင့်မထားခဲ့ဘူးတဲ့နေရာတစ်ခုပါပဲလို့သူကပြောပါတယ်ဂျွန်တွန်အီကတော့တူလီယိုလုံးမှုနဲ့အလွန်နာမည်ဆိုးနဲ့ကြော်ကြားတဲ့ရုတ်တုတ်အင်းစခန်းမှာ၃နှစ်နေခဲ့ရသူဖြစ်ပါတယ်သူဟာတောင်ကိုရီးယားနိုင်ငံကိုထွက်ပြေးပြီးတော့အခုခါမှာတော့ No Change မြန်မာလိုပြန်ရရင်နောင်ကျိုးမဲ့အဖွဲ့ကိုဦးဆောင်နေသူဖြစ်ပါတယ်ဒီဖွဲ့ဟာ Miao Korea Ning and Twin, a genari po nation, Nimba Muri, ya science able to a Jovani de Portibi, Miao Korea Ning and Twin with the Incheladi, Pope Nidale, Pibare. Tamara Trump, Yojagare, Nangano, Chibia, Mingungu, Tukurain, Bada Pian Sopiro, Miao Korea Ning and Nari, Pashu Nail, Pope Pigle, Pibare. Ken Yong Song Hasu in Le, Nangan Gongong, Midazu, Liwa Cheku, Lila, Songzangere, Sure Hune, Yodo, a Jinsakangu, Pukan Rea Dudema, Pawe Mare. Adi Jinskama, Limensaya, Arma, Beauty Muri, Tapia Muri, Yimban, Nisa Muri, Luda Jinye, Saduda, Sara, Sashi, Pia di Pindia, a Sandjim, Hodore, Yale Pibare. Adi Namezone, Jojagare, Jinskan Dema, Tumaya, Mirazu, Miazu, De Songrea B. Tumaye tapia dugaro, sudu yagu, matan maswan buagu, yakayabare. Tumaha, miakuria nangani, natown takunema, trabi lagebare. Pekupiangadu, not upiade, heyong soligaro, miakuria nangani, lumiakebi, tumaye piga, the chaning and the kugu, yak dogere, sudare. A chak, kavan the kugu, yak dora, pitelu, tumaga, piovare. Tionangu, trabi gabi de now. At that sakunema, inong piome, chinigani. ထွက်ပြေးခဲ့ရတယ်လို့ပြည်သူသားယုံတယုံကနေလဲထွက်ပြေးခဲ့ရတယ်လို့သူမကပြောပါတယ်ရဲဖမ်းတာလဲခံခဲ့ရပါသေးတယ်သူမရဲ့တရုတ်စကားကြွန့်ကျင်မှုကြောင့်သာမြောက်ကိုရီးယားနိုင်ငံကိုပြန်ပို့တာမခံခဲ့ရတာလို့ဆိုပါတယ်မြောက်ကိုရီးယားနိုင်ငံကနေထွက်ပြေးသူတွေကိုပြန်ပို့တာခံရပြီဆိုရင်အကျဉ်းချတာနှိမ့်ဆက်တာအပြင်လူပုံလဲမှာတည်တံပေးတာပါခံရပါတယ်မြောက်များစွာရှိတဲ့မြောက်ကိုရီးယားနိုင်ငံသားတ ီလာကြသူတွေဟာတကယ်ကိုထူးခြားတဲ့သူတွေဖြစ်ပါတယ်။သူတို့တွေဟာမယုံကြည်နိုင်တော့ကိုဒုက္ခတွေခံစားခဲ့ကြရသူတွေဖြစ်တယ်လို့သမ္မတထရန့်ကပြောပါတယ်။ဒါကြောင့်အမေရိကန်ပြည်ထောင်စုဟာကိုယ်နိုင်ငံသားတွေအပေါ်မှာရိုင်းစိုင်းရုံမာစွာပြုမှုဆက်ဆံတဲ့လူမဆန်တဲ့ကင်ဂျွန်အွန်းအစိုးရရဲ့လျှောက်ရည်တွေကိုဆက်ပြီးတော့ဖော်ထုတ်သွားမှာဖြစ်တယ်လို့ပြောဆိုခဲ့ကြောင်းပါခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းထပ်မံအသိပေးလိုပါတယ်ရှင်။အခုတော့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြမှာပါ
။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကိုဝင်နှောက်ခဲ့တာမှာနောက်ွယ်ကလုဆောင်ခဲ့တယ်လို့ဆိုတဲ့ရုရှားနိုင်ငံသားပထမအဆုတစုအပေါ်ဆွဲချက်တွေကိုဒီကိစ္စစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းစစ်ဆေးရေးမှူးကကြေညာလိုက်ပါတယ်။ရုရှားနိုင်ငံသား13ယောက်နဲ့ကုမ္ပဏီ3ခုတို့ကိုဆွဲချက်တင်ကြောင်းကြေညာတာပါ။ Federal Grand Jury အဖွဲ့တစ်ဖွဲ့ကနေတောက်ကြနေကအခုလိုဆွဲချက်တင်လိုက်တာဖြစ်ပါတယ်။အခုဆွဆွဲခံရသူတွေအားလုံးဟာအမေရိကန်ပြည်ထောင်စုကိုလိန်လဲဖို့ကြံစီလုဆောင်ခဲ့တယ်လို့ဆွဆွဲထားပါတယ်။အုံကူတော့ငွေကြေးလွှဲပြောင်းတာနဲ့ဗန်စနစ်ပိုင်းလူငယ်လှည့်ပြားဖို့ကြံစီလို့ဆောင်ခဲ့တယ်လို့ဆွဆွဲထားပြီးနောက်9ဦးကတော့လူပုဂ္ဂိုလ်ဆိုင်ရာအချက်လက်တွေကိုစိုးရွားစွာခိုးယူမှုနဲ့ဆွဆွဲထားပါတယ်သူတို့ထဲကဘသူကိုမှဖမ်းဆီးထားတာတော့မရှိသေးပါဘူးအမေရိကန်နိုင်ငံဖလော်ရီဒါပြည်နယ်မှာဖြစ်ခဲ့တဲ့အစုပြုံလိုက်ပြစ်ခတ်မှုမတိုင်ခင်ကြိုတင်တတိပေးအချက်တွေထွက်ခဲ့တာကိုတရားရေးဝန်ကြီးဌာနနဲ့ FBI ထောက်လှမ်းရေးအဖွဲ့တွေအနေနဲ့ဘယ်လိုတုံ့ပြန်ဆောင်ရွက်ခဲ့ကြလဲဆိုတဲ့အပေါ်ပြန်ပြီးတော့စစ်ဆေးသုံးသပ်ဖို့ရှေ့နေကြောကမိန့်ထုတ်လိုက်ပါတယ်အမေရိကန်နိုင်ငံမှာပြည်တွင်းလူမျိုးရေးဆိုင်ရာအမြင့်ဆုံးထောက်လှမ်းပေးနေတဲ့ FBI Federal Sovereign Security Bureau ကနေဒီဖလော်ရီဒါကျတောင်းနှင်းပြစ်ခတ်မှုတွေလူပေါင်း19ဦးကိုတည်ခဲ့ပြီး14ဦးတင်ရရစီခဲ့တဲ့တနသမားအကြောင်းကြိုတင်တတိပေးချက်တွေထွက်ထားတာကိုလည်လူရှုခဲ့တယ်လို့တောက်ကြနေကပြောပြီးမှအခုလိုရှင်းနေကြောကမင်းထုတ်လိုက်တာပါဒဂိုင်းပြည်ကမိုဆလင်လူခလည်း9သိန်းဒီပါဘင်္ဂလားဒေ့ရှ်ကိုတပြေးသွားတဲ့အချိန်တည်းရောက်ခဲ့တဲ့စစ်တပ်စစ်စင်ရေးကိုတာဝန်ယူကုန်ခဲ့သူဘိုးကျုံမောင်စိုးကိုတန်ခတ်ရေးယူလိုက်တဲ့အကြောင်းကနေဒါနိုင်ငံကတောက်ကြနေမှာကြေညာပါတယ်ဒဂိုင်းပြည်ကလည်းထွက်ပြေးသွားတဲ့ဒုက္ခသည်ပြန်ပူရေးလုပ်ငန်းစဉ်စတင်တိုင်းမှုဒုက္ခသည်8000ကျော်စီးရင်ကိုဘင်္ဂလားဒေ့ရှ်ကမြန်မာကိုပေးအပ်ထားပြီးပါပြီခင်ဗျာ
။တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြသွားတာပါ။ဒီနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့မတ်စုမြတ်မောင်ပါရှင်။အင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရာမန်ဖြစ်ပါတယ်။စနေနေ့နဲ့ခေ VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ကြကြတဲ့ကဘာတလောကသောရရှင်အားလုံးကိုကျေးဇူးတင်ပါတယ်ရှင်။ကျမတို့ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင်။ရှင်လန်းချမ်းမြေ့ကြပါစေ။ကျမအင်ဂျင်နီယာ
This program has come to you from the Voice of America, Washington.